Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ18ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
။ကျမဧတနာကျော်ပါရှင်။ဇင်ဘာဝေနိုင်ငံဟာရရီမြို့တော်နဲ့နိုင်ငံတော်လားတခြားမြို့အသီးသီးမှာတော့ဒီကနေ့စနေနေ့ဆန္ဒပြသူတွေစုဝေးပြီးတော့သမ္မတရောဘတ်မူကာဘေရာထူးကနေနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေပြီးတော့ဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညအကြရဖို့ရှိပါတယ်ရှာဖောင်ရင်
။ကောင်းပါပြီရှင်။ဒီကနေ့ညသတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထင်ပါတော့။
တကယ် strong independent media ဖြစ်လာစေခြင်းလေဖြစ်လာဖို့ဆိုရင်လိုအပ်မှာညားရှိတယ်နိုင်ငံတကာနဲ့ဆက်ဆံရမယ်ဒီလိုပွဲတွေလိုအပ်မယ်ကျွန်တော်တို့လည်းနိုင်ငံသားသွားရမယ်အဲ့တော့နိုင်ငံတကာဆက်ဆံရေးဒီတိုးမြင့်မှုလိုရလို့ကျွန်တော်ထင်တယ်
တတိယမီဒီယာကောင်စီအတွင်းရမှုဦးတီဟာဆော်ပြောထားတာပါပြည်စုံကိုသတင်းနဲ့ပြည်မှာနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကတရားမှုဝင်မြန်မာအလုပ်သမားတွေကိုထိုင်းအာဏာပိုင်တွေစတင်ဖမ်းဆီးနေပြီဆိုတဲ့အကြောင်းနဲ့မြန်မာတခွင်အစီအစဉ်ကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
ဇင်ဘာဝေနိုင်ငံဟာရီမြို့တော်နဲ့နိုင်ငံတော်လားတခြားမြို့အသီးသီးမှာဒီကနေ့စနေနေ့ကဆန္ဒပြသူတွေစုဝေးပြီးတော့သမ္မတရောဘတ်မူကာဘေရာထူးကနေနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။မစ္စတာမူကာဘေနိုင်ငံကို38နှစ်အုပ်ချုပ်လာတဲ့သမ္မတရာထူးကဆင်ပေးဖို့စစ်တပ်ရောသူ့ရဲ့ဇာနု PF ပါတီဝင်တွေကရောနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပါတောင်းဆိုနေတာကိုသူကညှင်းဆိုနေတာဖြစ်ပါတယ်။သမ္မတမူကာဘေက1980မှာဇင်ဘာဝေနိုင်ငံဗြိတိသျှလက်အောက်ကလွတ်မြောက်ပြီးတော့နိုင်ငံရေးလွတ်လပ်ရေးစပြီးတော့ရကြတဲ့ကနိုင်ငံကိုအုပ်ချုပ်လာတဲ့တဦးရီသောသမ္မတဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဘုရားမှာပဲစစ်တပ်ကနိုင်ငံရဲ့အရေးကြီးတဲ့ဌာနတွေကိုထိန်းချုပ်လိုက်ပြီးတော့သမ္မတမူကာဘေကိုတော့နေရင်ကျေကျုပ်ချထားလိုက်တာပါ။စစ်တပ်ရဲ့အဆိုသမ္မတကိုထောက်ခံတဲ့တခိုးတွေဖြစ်ကြတဲ့ပမခဂျော်နသန်မိုယိုပြည်ထရေးဝန်ကြီးအိဂနာတူရက်စ်ချွန်ဘိုအစိုးရဝန်ကြီးဆာဗီယာကက်ဆူကူဝဲဇာနု PF လူငယ်အဖွဲ့ချုပ်အတွင်းရေးမှူးကက်ဇန်နီချင်ပါကန်နဲ့တခြားအများပြားကိုလည်းထိမ့်သိမ်းထားလိုက်ပါတယ်။အခုလိုမျိုးစစ်တပ်ထံမှဖမ်းခံရတဲ့သူတွေဟာမစ္စတာမူကာဘီကသူ့ရဲ့ဇနီးဖြစ်သူ Grace မူကာဘီကိုဒုတိယသမ္မတနေရာမှာခန့်ထားဖို့ထောက်ခံတဲ့ ZANU PF ပါတီရဲကတချို့ဖြစ်တယ်လို့ဆိုပါတယ်။မစ္စတာမူကာဘီကသူနဲ့နှိရှေလာများလက်တွဲလာခဲ့တဲ့ဒုသမ္မတ Emerson Mnangagwa ကိုဒီဇင်ဒီလ15ရက်နေ့ကပဲရာထူးကဖယ်ရှားလိုက်တာဖြစ်ပါတယ်။သမ္မတမူကာဘေဟာနေအခြေချုပ်ချခံရပြီးတဲ့နောက်မှာပထမဦးဆုံးအကြိမ်ဖြစ်နေတောက်ကြနေကတော့လူမြင်ကွင်းကိုထွက်လာပြီးတော့ဘွယ်နင်းသဘင်အခမ်းအနားတစ်ခုကိုတက်ရောက်ခဲ့ပါတယ်။အပြာနဲ့အဝါရောင်ဘွယ်ဝစ်စုံဝစ်စင်ထားတဲ့မစ္စတာမူကာဘေကကျောင်းသားတထောင်ကျော်တက်ရောက်ခဲ့တဲ့ဘွယ်နင်းသဘင်ကိုနာယကလုပ်ပြီးတော့ကျင်းပပေးခဲ့တာပါ။သူ့ကိုကြည့်ရတာတော့ပင်မနှွဲနေနေပုံရပြီးတော့တစ်ချက်တစ်ချက်မှငိုက်သွားတာလည်းတွေ့ရပါတယ်။နိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ဘာမှပြောမသွားခဲ့ပါဘူးရှင်။
လန်ဒန်ဝန်ကြီးချုပ်ဆာယက်ဟာရီရီဟာပြည်နယ်သမ္မတအမန်နျူအယ်မက်ခရွန်နဲ့အယ်လီဆေးသမ္မတနန်တော်မှာစနေနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။လန်ဒန်နိုင်ငံရေးမှာမစ္စတာဟာရီရီရဲ့အခမ်းအနားကိုကူညီဖြည့်ရှင်းပေးဖို့အတွက်ပြည်နယ်သမ္မတကကမ်းလှမ်းခဲ့တာဖြစ်ပါတယ်။အခုလအစောပိုင်းတုန်းကတော့မစ္စတာဟာရီရီဟာလန်ဒန်ဝန်ကြီးချုပ်အဖြစ်ကနေနှုတ်ထွက်ကြောင်း sorry ရုပ်သံကနေတဆင့်ကြေညာခဲ့တာကြောင့်အခြေအနေတွေဟာရှုပ်ထွေးပြီးတော့မရေမရာဖြစ်ပေါ်လာခဲ့ပါတယ်။ဒါပေမဲ့စနေနေ့စောပိုင်းကတော့မစ္စတာဟာရီရီကသူ့အနေနဲ့ခြေသတင်းဘက်မှာကျင်းပမဲ့လက်မနွန်လွတ်လပ်ရေးအခမ်းအနားကိုတက်ရောက်ဖို့အတွက်လက်မနွန်နိုင်ငံကိုပြန်မာဖြစ်တယ်လို့လက်မနွန်သမ္မတမီရှယ်အွန်ကိုတယ်လီဖုန်းနဲ့ပြောကြားခဲ့ကြောင်းအစိုးရပိုင်းရုပ်သံကကြေညာခဲ့ပါတယ်မစ္စတာဟာရီရီရဲ့ရာထူးကနှုတ်ထွက်လွှာကိုလက်မနွန်နိုင်ငံဘက်ကအတိအမှန်မပြုခဲ့တဲ့အတွက်သူ့ကိုလက်မနွန်နိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်နဲ့လက်ခံချိုးဆွဲခဲ့ကြောင်းပြည်သူသမ္မတကတောက်ကြနေတုန်းကဆွေးနွေးနိုင်ငံမှာရောက်ရှိစဉ်ပြောကြားခဲ့ပါတယ်မစ္စတာဟာရီရီနဲ့ပြည်သူ့သမ္မတတို့နှစ်ဦးအနေနဲ့မီဒီယာတွေနဲ့တွေ့ဆုံပြီးတော့သတင်းစာရှင်းလင်းပွဲလုပ်မလို့ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
ဗင်နီဇွဲလားနိုင်ငံကာရဂက်စ်မြို့တော်ရဲ့ရာထူးချခံထားရတဲ့မြို့တော်ဝင်အန်တိုနီယိုလက်ဒက်စ်မှာစပိန်နိုင်ငံမက်ဒရစ်မြို့တော်ကဘာရာယာလေးစိတ်ကိုစနေမနေ့မှာပဲရောက်ရှိလာပြီးတော့သူကိုမိသားစုဝင်တွေစောင့်ကြည့်နေကြကြပါတယ်။ဗင်နီဇွဲလားနိုင်ငံအလံကိုပခုံးမှာခြုံလာတဲ့မစ္စတာလက်ဒက်စ်မာကိုဇနီးဖြစ်သူနဲ့တမီးနှစ်ယောက်အပြင်ဆွေမျိုးမိသခင်အားတွေဝိုင်းပြီးတော့စီကြိုခဲ့ကြပါတယ်။မစ္စတာလက်ဒက်စ်မာကတောက်ကြနေမှာနဲ့ကျဲကျုပ်ကထွက်ပြေးပြီးတော့ဗင်နီဇွဲလားနိုင်ငံနဲ့ကိုလံဘီယာနိုင်ငံကိုချားထားတဲ့ ဆိုင်မွန်ဘိုလီဗာတက္ကသိုလ်ကနေပြီးတော့ကိုလံဘီယာနိုင်ငံနဲ့ကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။အာနာရှင်သမ္မတနီကိုလတ်မဒရိုလက်အောက်ကနေပြီးတော့လွတ်မြောက်ခြင်းတဲ့သူတွေရဲ့ဆန္ဒကိုကဘာတိအောင်လို့နေရာအနှံ့သွားပြီးတော့သူလှုပ်ဆောင်သွားမှာဖြစ်တယ်လို့မစ္စတာလက်ဒက်စမာကပြောပါတယ်။စပိန်နိုင်ငံကိုမထွက်ခွာခင်ကိုလံဘီယာနိုင်ငံဘူဂိုရာမြို့တော်ကအယ်ဒိုရာဒိုလေးစိတ်မှာတည်င်းတော့တွေကိုပြောကြတော့ဗင်နီဇွဲလာအစိုးရနဲ့အတိုက်ခံလို့ကြာဒိုမီနီကန်သမ္မတနိုင်ငံကကမ္ဘာကထလှုပ်ပြီးတော့စီစဉ်ပေးတဲ့ဆွေးနွေးပွဲတွေပြန်ဆတင်မှာနဲ့ပတ်သက်လို့ထပ်ပြီးတော့ဝေဝံသွားခဲ့ပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်မဒူရိုကတော့မစ္စတာလက်ဒက်စမာအခုလိုမျိုးနေအိမ်ကျဲကျုပ်ကနေထွက်ပြေးလွတ်မြောက်သွားတဲ့တဲ့တင်ကိုသိရှိကြောင်းပြောသွားပြီးတော့ဒီလူကသွေးဆုပ်ဖုတ်ကောင်းမယ်လို့နာမည်ပေးသွားပါတယ်။အသက်68နှစ်ရှိပြီဖြစ်တဲ့မစ္စတာလက်ဒက်စမာဟာအာနာသိမ့်မို့ကြံစီတယ်ဆိုတဲ့ဆွဆွဲချက်နဲ့2015ခုနှစ်ခေတ်ကနေအိမ်ကျဲကျုပ်ချခံထားရတာဖြစ်ပြီးတော့သူကရဲတွေစစ်သားတွေနဲ့လုံခြုံရေးအထက်ထက်ချထားတဲ့ကြားကထွက်ပြေးလွတ်မြောက်ပြီးတော့အိမ်နီးချင်းကိုလံဘီယာနိုင်ငံကိုရောက်ရှိသွားတာပါ။အဲဒီကနေမှလေရင်နဲ့စပိန်နိုင်ငံကိုထွက်ခွာသွားခဲ့တာဖြစ်ပါရဲ့ရှင
်။ဆီးရီးယားနိုင်ငံမှာဓာတ်ရုပ်လက်နက်သုံးဆွဲမှုနဲ့ပတ်သက်ပြီးနိုင်ငံကစုံစမ်းစစ်ဆေးမှုကိုထပ်တိုးသွားစေမယ့်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုရုရှားနိုင်ငံကတောက်ကြနေမှာဗီဒီယိုအာဏာသုံးပြီးပယ်ချလိုက်ပါတယ်။ဒါဟာဆီးရီးယားနိုင်ငံပေါ်ချမှတ်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးရုရှားနိုင်ငံက၁၇ချိန်မြောက်ဗီဒီယိုအာဏာသုံးခဲ့တာဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုလုပ်တဲ့နေရာမှာအခြေခံအမားတွေကိုပြင်ဆင်ပြီးမှသာထပ်တိုးသင့်တယ်လို့ကုလသမဂ္ဂဆိုင်ရာရုရှားသံတမန်ကြီးဗက်ဆီလီနဗန်ဇီယားကပြောပါတယ်ရုရှားနိုင်ငံဘက်ကအခုလိုဗီဒီယိုအာဏာသုံးပြီးပယ်ချတာကရုရှားနိုင်ငံဟာလုံခြုံရေးကောင်စီအတွက်ရောနိုင်ငံတကာအသိုင်းအဝိုင်းအတွက်ပါအကျိုးဖြစ်စေမယ့်ယူရချက်လဲအခုလည်းမရှိသလိုဘယ်တော့မှလည်းမရှိခဲ့ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကလုံခြုံရေးကောင်စီကိုမဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာပြောကြားခဲ့ပါတယ်ဆီးရီးယားနိုင်ငံကဒါရုလက်နက်နဲ့တိုက်ခိုက်မှုနောက်ကွယ်မှာဘသူရှိတယ်ဆိုတာဖော်ထုတ်နိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေကိုတိုးချဲ့ဖို့ဆုံးဖြတ်ချက်တရချမှတ်ဖို့အတွက်ကိုဂျပန်နိုင်ငံကတင်သွင်းခဲ့တာဖြစ်ပြီးတော့ကြေကြေပြတ်ပြတ်အပေးယူလို့ဆွေးနွေးနိုင်ဖို့အတွက်ရက်30လောက်အချိန်ပေးဖို့ပြောထားပါတယ်ဂျာတာရီနေ့ကတော့အမေရိကန်ပြည်ထောင်စုကစုံစမ်းစစ်ဆေးမှုတွေကိုတနစ်ထပ်တိုးဖို့အလားတူဆုံးဖြတ်ချက်တရကိုချမှတ်နိုင်ဖို့အဆိုပြုခဲ့ပြီးတော့ဒါကိုရုရှားနိုင်ငံကဗီဒီယိုသုံးပြီးတော့ပယ်ချခဲ့ပါတယ်ခင်ဗျာ
American အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ခါနေဒေတာရင်းတဲ့နေဆက်ပြီးတော့ပြောပြပေးပါမယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝေါင်းယီဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေပြီးတော့ဒီကနေ့စနေနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ်။မစ္စတာဝိုင်းဟာဒီစနေတနင်္ဂနွေမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကိုတွားရောက်ပြီးတော့တရုတ်နဲ့ဒီနိုင်ငံတွေနှစ်နိုင်ငံကုံသွယ်ရေးအပြင်ဒေတာရင်းစိုးရင်စရာအနေအထားတွေနဲ့ပတ်သက်လို့အပြန်အလှန်ဆွေးနွေးသွားမှာဖြစ်တယ်လို့ဒီခီးမဆခင်မှာလေးစိတ်မှာသတင်းထုတ်တွေကိုပြောကြားသွားပါတယ်။မြန်မာနိုင်ငံအနောက်ချမ်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထိစပ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လကပိုင်းကစလို့လူအတိုင်းဝိုင်းနှစ်ခုကြားပြည်ပခါတွေတကြောပြန်ဖြစ်ပွားပြီးတော့မြန်မာစစ်တပ်ကအင်အားသုံးကင်တွေတာကြောင့်ရိုဟင်ဂျာမွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။တရုတ်အစိုးရအဆိုမြန်မာအစိုးရရဲ့ဒေတာရင်းတည်ငြိမ်မှုရရှိရေးလှုပ်ဆောင်ပုံကိုတရုတ်အစိုးရကထောက်ခံမှာကြောင့်မစ္စတာဝိုင်းကပြောသွားပါတယ်။တနင်္လာနေ့နိုဝင်ဘာလ20ရက်နေ့နဲ့အင်္ဂါနေ့နိုဝင်ဘာလ21ရက်နေ့တော့မှာတော့မစ္စတာဝိုင်းကမြန်မာနိုင်ငံနေပြည်တော်မှာကျင်းပမဲ့အာဆမ်အာရှနဲ့ဥရောပနိုင်ငံသားရဲ့ဝင်ကြီးတွေရဲ့ဆွေးနွေးပွဲတက်ရောက်မှာဖြစ်ပါတယ်။ဒီရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့ထည့်ပြီးတော့ဆွေးနွေးသွားဖို့ရှိမရှိကိုတော့မစ္စတာဝိုင်းကဘာမှပြောမသွားခဲ့ပါဘူးရှင်
။ကမ္ဘောဒီးယားနိုင်ငံမှာဆူရကအတိုက်ခံတွေကိုနှိမ်နင်းနေချိန်မှာပဲဝါရှင်တန်ခြေစိုက်ရေဒီယို Free Asia RFA ကိုသတင်းတွေပေးပို့တယ်ဆိုပြီးတော့ကမ္ဘောဒီးယားသတင်းတောင်းနှစ်ယောက်ကိုသေချာလုပ်မှုနဲ့တရားစွဲလိုက်ပါတယ်။အမေရိကန်နဲ့ပေါင်းပြီးနိုင်ငံတော်သစ္စာဖောက်ဖို့ကြံစီတဲ့ဆိုတဲ့စွဲချက်နဲ့ကမ္ဘောဒီးယားနိုင်ငံရဲ့အဓိကအတိုက်ခံနိုင်ငံရေးပါတီကိုမဖြတ်သိမ်းခင်တရက်အင်္ဂါနေ့ညကအဲ့ဒီသတင်းတော်နှစ်ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အမေရိကန်ဆိုရကတော့ဒါဟာအခြေမြင့်မရှိဘူးလို့ဝေဖန်လိုက်သလိုဝန်ကြီးချုပ်ဟွန်ဆန်ရဲ့လက်အောက်မှာတိုင်းပြည်ဟာကမ္ဘောဒီးယားနိုင်ငံဟာတပါတီစနစ်ကိုအလင်းမြန်ကျရောက်လာနေတာဖြစ်တယ်လို့လူခွင့်ရေးအဖွဲ့တွေကလည်းဝေဖန်လိုက်ပါတယ်။ဟွန်ဆန်ရဲ့အတိုက်ခံနိုင်ငံရေးပြိုင်ဘက်တွေသူ့ကိုဝေဖန်တဲ့နိုင်ငံတကာအဖွဲ့တွေနဲ့သတင်းမီဒီယာတွေကိုနှုတ်ပိတ်ဖို့ရည်ရွယ်တဲ့အနေနဲ့လာပေါင်းများစွာဥပဒေကြောင်းရောက်တိုက်ခိုက်တာတွေလုပ်ပြီးတဲ့နောက်အခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားရဲ့တပ်ဖွဲ့ရဲ့အဆိုအရတော့ RFA သတင်းတောက်ဟောင်းနှစ်ယောက်ဟာ ဖနံပင်မြို့တော်ကတဲခိုကန်းကိုမီဒီယာစတူဒီယိုအဖြစ်တရားမဝင်လှုပ်ဆောင်ခဲ့တဲ့ဆိုပြီးဆွဆွဲခံထားရတဲ့အတွက်သူတို့နှစ်ဦးဟာအခုခါမှာထောင်ဒဏ်15နှစ်လောက်အထိကြာခံရနိုင်ပွဲရှိတယ်လို့ပြောပါရခင်ဗျာ။
ဒီဘက်နဲ့နင်းချီမှာစနေနေ့တရုတ်စံတော်ချိန်မနေ့အစောပိုင်းမှာပြင်အား 6.2 ရှိတဲ့မြေငရင်တစ်ခုလှုပ်သွားခဲ့ပြီးတော့မြေငရင်ကျွမ်းကျင်ပညာရှင်တွေအရေးပေါ်အစီအစဉ်ကျင်းပခဲ့ပါတယ်။ငရင်ကတရုတ်စံတော်ချိန်မနေ့ 6:34 မိနစ်မှာလှုပ်သွားတာဖြစ်ပြီးတော့မြေအောက်အနက်6မိုင်ကိုဗဟိုပြုပြီးတော့လှုပ်သွားခဲ့တာပါ။မြေငရင်ဗဟိုကလူနေကျဲပါတဲ့နေရာဖြစ်လို့အပြည့်အစည်သေးပြောက်စီးရင်တော့မကြရသေးပါဘူး။ဒီငရင်ကငရင်အတွက်အထူးပြုတော့အစိုးရင်စရာကောင်းတဲ့ခြာရာငရင်ကျောမှာတည်ရှိတာဖြစ်ပြီးအဲ့ဒီနေရာမှာပဲ1950ခုနှစ်တုန်းကပြင်းအားရှိရှိတဲ့ငရင်ကြီးတစ်ခုလှုပ်သွားခဲ့ပါတယ်။ချင်ဟိုင်းတီဘတ်ပြည့်၍ရွေးရှားမှုကြောင့်ဒီငရင်တွေလှုပ်တာဖြစ်တယ်လို့ CENT တရုတ်မြေငရင်ကွန်ရက်စင်တာရဲ့ငရင်ခန့်မှန်းရေးဌာနက GN ဟာကွန်ကပြောပါတယ်။အခုတီဘတ်ဒေသငရင်ဟာအီရန်နဲ့အီရန်နယ်စပ်မှာလှုပ်သွားတဲ့မြေငရင်နဲ့ဆက်ဆက်မှုရှိတယ်ဆိုတော့ဓာတ်ရိုက်အထောက်အထားဘာမှမတွေ့ရဘူးလို့လည်းမစ္စတာဂျင်ကပြောပါတယ်။အခုတလောအာရှပစိဖစ်ဒေသမှာမြေငရင်တွေလှုပ်တဲ့ဖြစ်ရပ်တွေရှိပေမဲ့လည်းအရင်နှစ်တွေနဲ့ရယူထားတဲ့အချက်လက်တွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်တော့ဒီနှစ်ငရင်လှုပ်တဲ့အကျဉ်းညော့နေတယ်လို့သူကပြောပါတယ်ရှင်
။အိန္ဒိယနိုင်ငံညူဒေလီမြို့မှာမနေ့တောက်ကြနေ့ကမိုးဖွဲ့ဖွဲ့ရွာသွန်းခဲ့တာကြောင့်ညူဒေလီမြို့မှာမိကုံးမြူတွေဖုံးလွှမ်းနေတာတွေရော့ကျလာနေပြီးတော့မြေငွင်းတွေပို့ပြီးတော့တိုးတက်မှုရှိလာခဲ့ပါတယ်။ဒါပေမဲ့လေထဲမှာရှိနေတဲ့အစိတ်အောက်ဖြစ်စေတဲ့ PM2.5 လို့ခေါ်တဲ့မိကုံးမုန်တွေရဲ့အဆင့်ကကျန်းမာရေးနဲ့အလွန်ကိုမကန့်ညီတဲ့အဆင့်မှာပဲဆက်ပြီးရှိနေသေးတယ်လို့ပြောပါတယ်။အမေရိကန်တန်ယုံရဲ့တိုင်းတာချက်အရတော့ PM2.5 ရဲ့အဆင့်ဟာစနေနေ့မနက် 7:00 မှာ 250 ကျောက်ရှိနေပြီးတော့ဒါဟာကောင်းမွန်တဲ့လေထုအဆင့်ဖြစ်တဲ့50ထက်5ဆလောက်မြင့်နေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့လေထုတန့်စီမှုအဆင့်ဟာတတ်မှတ်ထားတာထက်7ဆလောက်မြင့်တက်နေရကြောင်းအခုအနေအထားကတိုးတက်လာတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေကိုဒီကနေ့ကစားကြတာမှာအာဆနယ်ကတော်တနမ်ဟော့စပယ်ကိုအနိုင်ရသွားပါတယ်။လန်ဒန်ဒါဘီပွဲစဉ်ဖြစ်တဲ့ဒီအာဆနယ်နဲ့တော်တနမ်တို့ပွဲကိုအမရိတ်စ်ကွင်းမှာကစားတာမှာအာဆနယ်က2ဂိုးကိုရှိနေနိုင်သွားတာဖြစ်ပါတယ်။အာဆနယ်အတွက်ဂိုးတွေကိုတော့နောက်တန်းလူမူစတာဖီနဲ့ချီလီတိုက်စင်မှုဆန်ချက်စ်တို့ကသွင်းပေးခဲ့တာဖြစ်ပါတယ်။အာဆနယ်သင်းဟာဒီပွဲနိုင်လိုက်တဲ့အတွက်22မှတ်နဲ့အဆင့်5ကိုတက်လာခဲ့ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုမအေးသနာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍဘက်ကိုဆက်ပါမယ်အာဇမ်အာရှဥရောပနိုင်ငံသားရေးဝန်ကြီးများအဆင့်ဆွေးနွေးပွဲကိုနှစ်ပြည်တော်မှာကျင်းပဖို့ရက်ပိုင်းပဲလိုတော့တဲ့အချိန်မှာအာရှဥရောပဖောင်ဒေးရှင်းကစီစဉ်တဲ့သတင်းတော်များဆွေးနွေးပွဲကိုစနေနေ့ကစတင်ပြုလုပ်ပါတယ်စနေတနင်္ဂနွေနေ့နေ့ရက်ကျင်းပတဲ့ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံကသတင်းတော်၁၃ရောက်နဲ့ဥရောပနိုင်ငံစုံကသတင်းတော်တွေအမြင်ဖလှယ်ဆွေးနွေးခဲ့ကြပါတယ်ဆက်တဲ့ချိန်မြောက်ကျင်းပတဲ့အာရှဥရောပသတင်းတော်များဆွေးနွေးပွဲကနေဘလို့အကျိုးကျေးဇူးတွေရနိုင်မလဲဆိုတာကိုနှစ်ပြည်တော်မှာကိုယ်တိုင်သတင်းသွားယူတဲ့မဆုမြတ်မွန်ကဆက်ပြီးပြောပြပါလိမ့်မယ်ရှင်
။အာရှနဲ့ဥရောပပြည်သူတွေကြားအပြန့်အလှန်နားလည်မှုတွေပိုရှိလာစေရေးအတွက်တည်ထောင်ထားတဲ့ Asia Europe Foundation ASEF ရဲ့အစီအစဉ်နဲ့အာရှဥရောပသတင်းတော်များဆွေးနွေးပွဲကိုနှစ်ပြည်တော်မှာစနေနေ့ကစတင်ပါတယ်။ ASEM အာရှဥရောပဆွေးနွေးပွဲတွေကတစ်ခုဖြစ်တဲ့ဒီသတင်းတော်များဆွေးနွေးပွဲမှာမြန်မာနိုင်ငံကသတင်းတောက်73ရောက်ပါဝင်တယ်လို့ပြန်ကြားရေးနဲ့ပြည်သူဆက်ဆံရေးဦးစီးဌာနဒုညွန့်ချုပ်ဒေါက်တာသီလာတင်က VOA မြန်မာပိုင်းကိုပြောပါတယ်
နိုင်ငံတကာသတင်းတောက်တွေကတော့23ရောက်ပေါ့နော်နိုင်ငံခြားလာတယ်အဲကျမတို့ဒီမြန်မာဘက်ကတော့73ရောက်ရှိတယ်ပေါ့နော်အမှန်တကယ်ဆိုရင်တော့တာမန်အဖြစ်ဆိုတဲ့နိုင်ငံကိုတယောက်နှစ်ယောက်လောက်ပဲသူက online registration လုပ်ရတယ်အဲကျမတို့ host country ဖြစ်တဲ့အတွက်ကြောင့်ကျမတို့ request လုပ်တယ်ကိုတိုင်းပြည်မှာ host ဒီလိုနှစ်တရာလောက်မှတစ်ချိန်လောက်ရတဲ့ပွဲဖြစ်တဲ့အတွက်ကြောင့်မြန်မာတွေတွေ့ကြုံရခြင်းတယ်ပေါ့နော်မြန်မာ journalist တွေတွေ့ကြုံရခြင်းတော့ကျမတို့ request လုပ်တော့သူတို့ကလိုက်ရောပါတယ်ဒါကြောင့်မို့ခုချိန်မှာမြန်မာ journalist 73ယောက်ကတက်နေပါတယ်ပွဲ
နိုဗ ెంబ ာလ18နဲ့19စနေနေ့တနင်္ဂနွေနေ့ရက်ကျင်းပတဲ့ဆွေးနွေးပွဲတွေကိုတက်ရောက်ဖို့စည်ရင်းပေးထားတဲ့နိုင်ငံစုံသတင်းတောက်တွေကအင်္ဂလိပ်ဘာသာနဲ့ဆွေးနွေးကြတာဖြစ်ပါတယ်။စင်စဲမပြတ်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေအောင်မြင်အောင်ပြည်သူများသိရှိနားလည်သဘောပေါက်စေရေးအပြုသဘောသတင်းပညာဆိုတဲ့ခေါင်းစဉ်နဲ့ဆက်တဲ့ချိန်မြောက်အာရှဥရောပသတင်းတောက်များဆွေးနွေးပွဲကိုကျင်းပနေတာပါ။နိုင်ငံတကာသတင်းပတောက်တွေနဲ့အမြင့်ချင်းဖလှယ်ဆွေးနွေးကြတဲ့အခုလိုပွဲမျိုးကမြန်မာနိုင်ငံမှာလွတ်လပ်ခိုင်မာတဲ့သတင်းမီဒီယာဖြစ်ဖို့အထောက်အကူဖြစ်တယ်လို့သတင်းမီဒီယာကောင်စီအတွင်းရေးမှူးဦးတီဟာစောကမြင်ပါတယ်
ကျွန်တော်တို့ကတကယ်တမ်းပြောရင်သတင်းကျွန်တော်တို့မြန်မာနိုင်ငံသတင်းမီဒီယာပေါ့နော်သတင်းမီဒီယာလောကသတင်းလောကမဆိုဆိုအဲ့ဒီကောင်ကတကယ် strong independent media ဖြစ်လာစေခြင်းလေဖြစ်လာဖို့ဆိုရင်လောက်ရမှာလည်းအများကြီးတယ်နိုင်ငံတကာနဲ့ဆက်ဆံမယ်ဒီလိုပွဲတွေလောက်ရမယ်ကျွန်တော်တို့လည်းနိုင်ငံခြားသွားရမယ်အဲ့တော့နိုင်ငံတကာဆက်ဆံရေးဒီတိုးမြင့်မှုလိုရလို့ကျွန်တော်ထင်တယ်ကျွန်တော်တို့ရှိမှရှိတဲ့မီဒီယာတွေက strong fourth estate ဖြစ်တဲ့ဆိုတော့သက်သေပြဖို့လုံလို့ထင်တယ်။ဟောအဲ့တော့ဒီလိုပွဲမျိုးတွေကလိုအပ်ပါတယ်
။ဂျမနီနိုင်ငံဘာလင်မြို့မှာအခြေစိုက်တဲ့သတင်းတော့ဂျမ်မီဘရန်နာကလည်းဆွေးနွေးပွဲကနေကြတဲ့အကျိုးကို VOA ကိုအခုလိုပြောပြပါတယ
်။ For journalists to meet other journalists from other countries and to learn from each other.For us to learn from
တရင်တော့ပြောင်းနေတဲ့တခြားနိုင်ငံတွေကတရင်တော့တင်နဲ့တွေ့ဆုံပြီးတော့အပြန်အလှန်လေ့လာခွင့်ရပါတယ်။ကိုနေ့စဉ်တွေ့ကြုံနေရတဲ့ကိစ္စတွေမှာဘယ်လိုစင်ခုံမှုတွေရှိတယ်ဘယ်လိုမျိုးကအလုပ်ဖြစ်တယ်မဖြစ်ဘူးကိုယ်ဆောင်ရွက်မှုတွေပိုကောင်းအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုအပြန်အလှန်သိခွင့်ရပါတယ်။ကျွန်တော်တို့တရင်တော့တွေရဲ့အလုပ်ကတိတ်ကိုအရေးကြီးပါတယ်။ကမ္ဘာနေရာကိုလိုက်ပြီးတော့လောက်ကန်ပုံချင်းစင်ခုံမှုချင်းလည်းမတူကြပါဘူး။အခုလိုတယောက်နဲ့တယောက်တွေ့ဆုံဆွေးနွေးခွင့်ရတာကိုမပြောနဲ့နေ့လယ်စာစာရင်းနဲ့ထမင်းဝိုင်းမှာစကားတွေပြောကြရင်တော့မှတယောက်အကြောင်းတယောက်ပူသိခွင့်ရပါတယ်။ကျွန်တော်လိုသတင်းတော်တယောက်အတွက်တော့အများကြီးအကျိုးရှိပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာကြောင့်နိုင်ငံတကာသတင်းမီဒီယာတွေကမြန်မာနိုင်ငံအပေါ်စိတ်ဝင်စားနေခြင်းမျိုးမှာမြန်မာသတင်းတောက်တွေနဲ့ဆွေးနွေးပြောဆိုခွင့်ရတဲ့အတွက်လည်းမြန်မာသတင်းတောက်တွေရဲ့အမြင်ကိုသိခွင့်ရတယ်လို့ဂျာမန်သတင်းတောက်ကဆိုပါတယ
် Really I was surprised with the few journalists that I spoke with to see how eager they are to talk about
ကျွန်တော်နဲ့စကားပြောဖြစ်တဲ့သတင်းတောက်တချို့ကအကြောင်းအရာအလုံးပေါ်မှာသူတို့အမြင်ကိုတိတ်ကိုတက်တက်ကြွကြွပြောကြတာမြင်ရတော့ကျွန်တော်တိတ်ကိုအံ့ဩရပါတယ်အထူးသဖြင့်အခုဖြစ်နေတဲ့ Ranger ပြဿနာနဲ့ပတ်သက်လို့ပြောချင်ကြမှာမဟုတ်ဘူးလို့ကျွန်တော်ထင်ထားခဲ့တာပါဒီကိစ္စမပြောချင်ဘူးလို့ညင်းကြလိမ့်မယ်လို့ကျွန်တော်ထင်ခဲ့တာပါဒါပေမဲ့သူတို့ကဒီကိစ္စပေါ်မှာကျွန်တော်ရဲ့အမြင်ကိုလည်းမေးပါတယ်သူတို့ရဲ့အမြင်တွေကိုလည်းပြောပြကြတော့ကျွန်တော်တိတ်ကိုအံ့ဩရပါတယ်ဒီကိစ္စနဲ့ပတ်သက်လို့သူတို့ကပွန့်ပွန့်လင်းလင်းဖြစ်စေချင်တာကိုသိရတာတိတ်ကိုကောင်းပါတယ
်အာရှနဲ့ဥရောပသတင်းတောက်တွေရဲ့ဆွေးနွေးပွဲကနေနောက်ပိုင်းတယောက်နဲ့တယောက်ချိတ်ဆက်ပြီးတော့သတင်းတွေရေးသားတဲ့နေရာမှာအထောက်အကူဖြစ်နိုင်တယ်လို့ပြန်ကြားရေးနဲ့ပြည်သူဆက်ဆံရေးဦးစီးဌာနဒုညွန်ချုပ်ဒေါက်တာသီရာတင်ကလည်းပြောပါရယ
်ဒီလိုလုပ်တဲ့တစ်ပတ်ဖြစ်ဖြစ် open app ပို့ပြီးဖြစ်လာတယ်နိုင်ငံတကာဘောဥမာအာရှဥရောပက journalist တွေကဒီမှာလာပြီးတော့ကျွန်တော်တို့မြန်မာနိုင်ငံ journalist တွေနဲ့ဒီ exchange of knowledge တွေ experience တွေ share လုပ်တဲ့အခါကျတော့သူရဲ့အတွေ့အကြုံကိုယ့်ရဲ့အတွေ့အကြုံကိုယ့်ရဲ့အခြေအနေကိုယ့်ရှိတာတွေကိုယ့်မရှိတာတွေသူရှိတာတွေကိုသူမရှိတာတွေနဲ့ share လုပ်ခြင်းအပြင်လည်းဘဟုသုတတွေတိုးတယ်နောက်တစ်ခါကျွန်တော်တို့ networking ပေါ့နော် tenure တရားထိတ်ဆက်နိုင်တယ်ဒါဆိုကျွန်တော်တို့အပြုသဘောဆောင်တဲ့လောကယူကောင်းမှုဖြစ်စေမယ့်အရာတွေကိုလည်းပဲသူတို့ပို့ပြီးတော့ချိတ်ဆက်ပြီးရေးသားနိုင်မယ်အဲ့တော့အားလုံးအတွက်အကျိုးရှိမယ်လို့ကျွန်မထင်ပါတယ
် ASM အာရှဥရောပနိုင်ငံသားရေးဝန်ကြီးအဆင့်စီဝေးဘွဲရဲ့ဆက်ဆက်ဆွေးနွေးပွဲအဖြစ်အခုလိုမျိုးအာရှဥရောပသတင်းတော်များဆွေးနွေးပွဲကိုကျင်းပတာဖြစ်ပါတယ်နိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲကိုလည်းနေပြည်တော်မှာ November 21ရက်နဲ့22ရက်နေ့တွေမှာကျင်းပပါလိမ့်မယ်တနင်္လာနေ့ဖွင့်ပွဲကြရင်တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ရှင်
မဆုမြတ်မှုတင်ပြခဲ့တာပါရှင်အခုတော့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေရဲ့အခြေအနေကိုတင်ပြပေးပါမယ်မြန်မာအလုပ်သမား9သိန်းထက်မနည်းနေထိုင်တဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလက်မအထောက်အထားမရှိတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုထိုင်းစစ်တပ်ကဖမ်းဆီးမှုတွေလုပ်နေပါပြီမြန်မာရွှေ့ပြောင်းအလုပ်သမား90ထက်မနည်းဖမ်းဆီးခံရတယ်ဆိုတဲ့အကြောင်းကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့ဟာမြန်မာအလုပ်သမားတွေရဲ့တဆင့်ကန်ဝင်ပေါက်ထွက်ပေါက်နေရာတစ်ခုဖြစ်ပါတယ်ဒီအတွက်အလုသမား9သိန်းတဲ့မနေအလုလောက်ကင်နေကြပြီးအထောက်ထားမရှိသူတွေရောအထောက်ထားမျိုးစုံတွေကနေထိုင်နေကြတာပါနိုဝင်ဘာလ18ရက်နေ့မနေ့အစောကြီးပိုင်းမှာတော့မြန်မာတွေအများစုနေထိုင်တဲ့ရပ်ကွက်ဖြစ်တဲ့မေပကျေးရွာအပိုင်းဗန်းဆောင်ခွဲရပ်ကွက်မှာထိုင်းစစ်တပ်ကဖမ်းဆီးမှုတွေစတင်ခဲ့တယ်ဆိုပြီးအဲ့ဒီရပ်ကွက်မှာနေထိုင်သူတို့ကပြောပြပါတယ
်ဒီနေ့မနေ့မနေ့၄နာရီလောက်ကထိုင်းစစ်တပ်ကလာဖမ်းတာပါအင်းအဲ့လမ်းမမစီရလူလိုက်စက်တဲ့စစ်ပြီးတော့ဖမ်းတယ်။90ရောပါသွားတယ်။သူဘာမှမစီရလူတွေခေါ်သွား။သူကသူတို့ကဖမ်းပြီးကဆလာပိုင်းမှာပြောပြီးတော့အခုစော်ကြီးရောဖမ်းတယ်။မလာသေးဘူး။သူဖတ်တူပြီးတာလား။အခုကစော်ကြီးသူတို့ခြောက်သားတစ်ခုမှမပြနိုင်တယ်လို့ပေါ့။အဲ့ဒီဘက်မှာကမြန်မာပြည်သားတွေဆိုတော့များနေထိုင်တဲ့ရပ်ကွက်ကြီးပဲ။စေယုံကြီးတွေကြားထဲမှာမြန်မာပြည်သားတွေဆိုပုံမီကာယုံကစက်ထည့်ကသူကလက်မမလုပ်ဘူးပဲနဲ့မောင်းထုတ်ထားတဲ့လူတွေဆိုတော့အဲ့ဒီမှာလောလောဆယ်အခုကစစ်ဆန်းတာပေါ့။ခွန်လည်းမဆန်းတော့ဒီကုန်းကြီးကိုဖြတ်သိမ်းလိုက်ပြီးခါကြရတယ်။သူစီမှာအလုံးလုံးနေတဲ့လူတွေအားလုံးလက်မတွေပိတ်သိမ်းလိုက်ပြီးတော့ရေကြီးကမပေးဘူးဒီတိုင်းကမောင်းထုတ်ပလိုက်တယ်။အဲဒီတိုင်းတဲ့ဒေါ်လာတွေကအဲဖြစ်တာတချို့ကဖြစ်တယ်တချို့ကျတာလည်းမဖြစ်တော့သူတို့ဒီလိုပဲစောင့်နေစောင့်နေစောင့်နေနောက်အလုံးလည်းမပေးဘူးသူတို့အဲစိတ်လေပြီးပြန်သွားတဲ့လူတွေဖြစ်တယ်မပြန်တဲ့လူကလည်းအဲ့နောက်မှာပေးသေးခတ်တပ်ပြီးစောင့်နေရတယ်ဆို
။ထိုင်းဆိုရကပြီးခဲ့တဲ့ဂျွန်လကနိုင်ငံသားအလုပ်သမားတွေအတွက်ဥပဒေသစ်ထွက်လာပြီးတဲ့နောက်မှာတော့အလုပ်သမားလက်မှတ်လုံးဝမရှိသူတွေကိုလက်မှတ်လုပ်ဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်။အထောက်အထားစီရင်ပေးသွင်းရမယ့်ရက်ကိုနှစ်ပတ်ခန့်သတ်မှတ်ပေးခဲ့ပြီးရုပ်ပိတ်ရက်ပါမကျန်နေရာ69နေရာမှာစီရင်ပေးသွင်းဖို့အတွက်လုပ်ပေးခဲ့တာပါ။အဲ့ဒီရက်တွေမှာစီရင်သွင်းပြီး6လအထိအလုပ်သမားလက်မှတ်လုပ်ဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်။ဒီနောက်မှာတော့မတ်လကုန်တိနောက်ထပ်ထပ်တိုးပြီးခွင့်ပြုပေးခဲ့ပါတယ်။ဒါပေမဲ့အလုပ်သမားတွေကတော့စီရင်ပေးသွင်းတဲ့အချိန်မှာအလုပ်ရှင်မရှိတာစီရင်သွင်းဖို့တဲ့နောက်ကျနေတာတွေကြောင့် ထောက်ထားလက်မှတ်လုပ်ဖို့ကအခက်အခဲတွေရှိခဲ့ပါတယ်။ဒါ့အပြင်နေဆံမျိုးဖြစ်တဲ့အတွက်မြန်မာပြည်ကနေမဲဆောက်ကိုလာပြီး9ရက်နေထိုင်လို့ရတဲ့လက်မှတ်တွေနဲ့နေထိုင်နေကြတာ၄လအလုံးလုံးလို့ရတဲ့စာအုပ်တွေနဲ့နေထိုင်နေကြတာတွေကြောင့်ထိုင်းနိုင်ငံကစည်ရင်းသွင်းခိုင်းတဲ့အချိန်မှာစည်ရင်းမသွင်းကြသူတွေလည်းရှိကြပါတယ်။ဒီအတွက်မဲဆောက်မျိုးမှာတော့အဖမ်းအဆီးတွေကိုစတင်ဖမ်းဆီးခဲ့တာဖြစ်ပြီးအထောက်ထားမလုပ်သူတွေကိုစည်ရင်းကောက်ယူတာတွေထိုင်းအနာဘက်နေဘက်ကလုပ်ကန်ခဲ့ပါတယ်။အခုလိုမျိုးရုတ်တရက်ဖမ်းဆီးတွေကြောင့်မြန်မာပြည်သားတွေစိုးရိမ်ထိတ်လန့်နေကြပြီးနေရာတွေကိုရှစ်ပြောင်းအိတ်နေကြတာတွေလည်းလုပ်နေကြပါတယ်။တချို့ကတော့ဖမ်းဆီးချိန်မှာထွက်ပြေးကြတာတွေလည်းရှိကြပါတယ်။ဘေးရက်ကွက်ကိုဆက်ဖမ်းမလဲဆိုတာကိုလည်းမသိရတဲ့အတွက်အထောက်ထားမဲ့မြန်မာအလုပ်သမားတွေကတော့စိုးရိမ်ပူပန်နေကြပါတယ်ရှင်။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ VOA မြန်မာပိုင်းအစည်းအဝေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့မြန်မာတခွင့်အစည်းအဝေးအလှည့်ဖြစ်ပါတယ်။အလောက်ကင်ခွင့်လန်းတွေရှားပါတဲ့မြန်မာနိုင်ငံမှာအထူးသဖြင့်ပညာအရေးအချင်းအဆင့်အမျိုးမျိုးနဲ့လူငယ်တွေအတွက်တင့်တော်တဲ့အလောက်ကင်တွေရရှိရေးအတွက်အစိုးရအနေနဲ့စနစ်တကျစီမံပေးတင်တယ်လို့လူငယ်တွေနဲ့ဥပဒေပြုအမှတ်တွေကပြောပါတယ်။တကယ်လုပ်ငန်းခွင်ဝင်ချိန်မှာလုပ်ငန်းအတွေ့အကြုံရှိထားနိုင်ဖို့အတွက်အချိန်ပိုင်းအလုပ်သင်အခွင့်အလန်းတွေလိုမျိုးဖန်တီးထားသင့်တယ်လို့ငွေကြေးလိုအပ်တဲ့လူငယ်တွေအတွက်ပညာရှာရင်ဝင်ငွေရနိုင်တဲ့အလုပ်ကိုင်မျိုးတွေလည်းရှိဖို့လိုအပ်တယ်လို့လူငယ်အရေးလှုပ်ရှားသူတွေကပြောပါတယ်။ပြည်ပပို့ကုံအားနေပြီးတွင်းကုံပဲအဓိကအားထားနေရတဲ့မြန်မာနိုင်ငံမှာအလုပ်ကိုင်ခွင့်လန်းတွေပိုပြီးတော့ပေါများလာအောင်ဘလို့ဖန်တီးနိုင်တယ်လဲဆိုတဲ့အကြောင်းကိုတော့မြန်မာတခွင်အစည်းအဝေးမှာမြန်မာ့သတင်းအေဂျင်စီကကိုကောင်းမြတ်ဖြိုတင်ဆက်ပေးထားပါတယ်ရှင
်မြန်မာနိုင်ငံမှာလူငယ်တွေအတွက်အလောက်ကိုင်ခွင့်လန်းခေါ်ယူမှုတွေရှိနေပေမဲ့လုပ်ငန်းအတွေ့အကြုံများတဲ့သူတွေကိုဦးစားပေးခေါ်ယူရတဲ့တက္ကသိုလ်တစ်ခုခုကဘွဲ့ရထားတဲ့သူတွေကိုသာဦးစားပေးခေါ်ယူမှုတွေကများပြားနေပါတယ်ဒါပြင်လူငယ်တွေအတွက်ကျောင်းတုန်းကသင်ခဲ့ရတာတွေကလက်တွေ့လုပ်ငန်းခွင်တွေမှာကွဲပြားမှုတွေရှိနေသလိုရထားတဲ့ဘွဲ့နဲ့အလုပ်ခေါ်ယူမှုတွေကအဆင်မပြေတာကြောင့်ရတဲ့အလုပ်ကိုလုပ်ကင်နေရတဲ့အနေအထားမှာရှိနေတာပါ။အဲ့လိုလူငယ်တွေအတွက်အလုပ်ကင်နဲ့ပတ်သက်လို့အခက်အခဲဖြစ်နေတာကြောင့်အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေချိတ်ဆက်လှုပ်ဆောင်ပြီးပံ့ပိုးမှုတွေလှုပ်ဆောင်ပေးမှသာအလုပ်လက်မဲ့လူငယ်တွေကိုရှော့ချနိုင်မှာဖြစ်တယ်လို့လည်းပြောဆိုနေကြပါတယ
်။လုပ်ငန်းရှင်တွေဘက်ကလည်းပဲဒါကိုတို့ကတော့ဟိုသူတို့လည်းကိုလိုပြောရမှာပေါ့နော်ပြောလဲပြောတယ်သူတို့လည်းတချို့လုပ်ငန်းရှင်တွေဆိုလဲဒါခုပူပေါင်းဆောင်ရွက်ဖို့တော့အားကောင်းလာပြီပေါ့နော်အဲ့တော့ဟိုဆလိုတာကအတွေ့အကြုံရှိတဲ့လူငယ်တွေကိုခေါ်မယ်ဟဟလာဟိုသူတို့တတ်မှတ်ထားတဲ့ရည်ချင်းတွေခေါ်မယ်ဆိုရင်လူကနည်းနည်းပဲရမယ်အဲ့တော့ကိုလိုဆလိုချင်တာကတော့ကိုလိုနိုင်ငံအတွက်ကိုလိုပြည်တွင်းမှာရှိတဲ့ကိုပြည်တွင်းလုပ်ငန်းရှင်တွေနဲ့လှုပ်ဆေးချင်တာကတော့ job training တွေပေးရမယ်နောက်တစ်ခါ vocational training မျိုးတွေကိုဒီ company တွေဟာလုပ်ငန်းကြီးတွေကနေပြီးတော့ပေးလိုက်ပြလဲလို့ရှိရင်လူငယ်တွေအများကြီးဒီ company မှာလာတက်မယ်လူငယ်ဆိုတာကတော့ဟလာဆယ်တန်းအောင်ပြီးတော့ပဲဖြစ်ဖြစ်ဘွဲရပဲဖြစ်ဖြစ်ဘယ်လိုလိုအတွေ့အကြုံရှိမှာလဲအတွေ့အကြုံမရှိတဲ့ခါကျတော့အတွေ့အကြုံမရှိတဲ့အတွက်ကြောင့်မလို့အလုံးမရရင်အလုံးမရတဲ့အတွက်အတွေ့အကြုံမရဘူးအတွေ့အကြုံမရတဲ့ခါအလုံးမရဘူးဒါနဲ့ပဲဂျာကြီးသူ့မိကြီးလဲနေမှာလေအဲ့တော့ကိုတို့ကတော့ဖြစ်စီကျွန်တော်အခု vocational training ကိုလည်းပဲဟိုအစိုးရအနေနဲ့လည်းဖွင့်ထားပြီးလူငယ်တွေကလည်းပဲကိုယ့်ပညာကိုကိုဝမ်းစာဖြစ်ဖို့အတွက်ကိုသွားတက်ကြသင်ယူကြထို့တူပဲလုပ်ငန်းရှင်တွေအနေနဲ့လည်းပဲဒါအလုပ်ခေါ်တဲ့ခါကျလို့ရှိရင်အဲ့လိုမျိုးလူငယ်တွေကို train ပေးလို့ရမယ်เนาะအတွေ့အကြုံရှိတာဆိုတာထက်ကိုတကယ်ဒီလုပ်ငန်းပေါ်မှာသစ္စာရှိရှိနဲ့ဟဲ့လားရေယုံကြည်ကြည်နဲ့လုံနိုင်ကြနိုင်မဲ့လုပ်ရည်ကိုင်းရရှိမဲ့လူငယ်မျိုးတွေငွေထုတ်ပေးဖို့ဒါအများကြီးလိုအပ်တယ
်။ဒါအပြင်တက္ကသိုလ်ပညာရေးသင်ကြားနေတဲ့လူငယ်တွေအတွက်လုပ်ငန်းခွင့်တွေ့ကြုံတွေပုံမရရှိနိုင်အောင် အချိန်မိုင်းလုပ်ငန်းကူတွေဖန်တီးပေးဖို့လိုအပ်နေတယ်လို့လည်းလူငယ်တွေကပြောဆိုနေကြပါတယ်။ရန်ကုန်လူငယ်ကွန်ရက်ရဲ့ဥက္ကဋ္ဌမတ်တင်စာရှင်းလက်ကြီးကတော့အရင်ကအလုပ်လို့မတတ်မှတ်ခဲ့တဲ့အရာတွေကိုအခုအချိန်မှာအလုပ်တစ်ခုအဖြစ်ကျွမ်းကျွမ်းကျင်ကျင်လုပ်ကြလာနိုင်ရင်တော့အလုပ်ကိုင်ခွင့်လန့်တွေထွက်ပေါ်လာမှာဖြစ်တယ်လို့ဆိုပါတယ်။
ဒီလုပ်ငန်းကိစ္စလို့ပြောရင်ပုံမှန်အဖြစ်ကျမတို့ဒါစည်ရေးစချီစသဖြင့်အလုပ်တွေလည်းရှိတယ်လို့ဒီချိန်ထဲမှာလည်းပါမှန်မဟုတ်တဲ့non traditional job တွေရှိပါတယ်ဟိုကျမတို့ဒါရိုးရိုင်းရင်ကျင်းမှုအရာတတ်မှတ်ထားတဲ့အလုပ်လို့မတတ်မှတ်ထားတဲ့အရာတွေကအခုချိန်မှာဆိုဒီနေ့ခင်မှာအလုပ်အနေနဲ့ပေါ်ပေါက်လာပြီပေါ့ဥမာပြောရရင်ကျွန်တော်ဒီ Facebook တွေ internet တွေပေါ်မှာဟိုအလှပြင်ပြတဲ့လုပ်ငန်းမျိုးเนาะဒါ beauty blogger လို့ခေါ်တယ်ဒီလိုလုပ်ငန်းတွေဆိုကျွန်တော်တို့ចောင်းနေမှာသင်ပြီးတာမှမဟုတ်တာဒါပေမဲ့ဒါကလည်းတကယ့်ကို professional တစ်ခုအနေနဲ့ကျွန်တော်မြန်မာနိုင်ငံမှာစပြီးတော့လုပ်ငန်းလေးတွေစဖြစ်လာပြီလူငယ်တွေကလည်းကိုယ့်ရဲ့အရေးချင်းကိုကိုထုတ်ပြတဲ့အချိန်တွေမှာသူများတွေရဲ့အလုတ်ခွင်မှာဝင်ရောက်လုတ်ကင်တာထက်ဆိုင်ကိုယ့်ရဲ့ကိုကျွမ်းကျင်ရာအလုတ်ကိုကိုကဟိုတိုးတက်အောင်ဆောင်ရွက်ခြင်းအပြင်ကိုယ့်ရဲ့အလုတ်ကန်းဘောနော်လုပ်ငန်းဆိုင်ရာတိုးတက်မှုကိုရှာဖွေလို့ရတယ်ဆိုတာမျိုးပေါ့
မိပညာကုမ္ပဏီတစ်ခုရဲ့ပိုင်ရှင်ဖြစ်တဲ့ကိုစီသူမင်းကတော့ ICT ကဏ္ဍမှာဆိုရင်တော့အကြောင်းကတင်ပြလိုက်တဲ့ဟာတွေကလည်းလုပ်ငန်းခွင်အတွက်အများပြအသုံးဝင်ပြီးအထူးကအချက်အနေနဲ့လူငယ်တွေဟာကိုယ့်ဘာသာကိုလေ့လာမယ်ဆိုရင်တော့သူတို့အတွက်အများကြီးအကျိုးရှိမှာဖြစ်တယ်လို့အခုလိုပြောပါတယ
်ကျွန်တော်အမြင်ပြောရလို့ရှိလို့ရှိရင်တော့ကျွန်တော်ကျောင်းဝစာတွေဒီအမှန်အကျိုးရှိတယ်ကျွန်တော်တို့အကြောင်းသားဘဝလည်းကျွန်တော်ကျောင်းသားဘဝဖက်တန်းလာတော့ဟိုအကြောင်းသားအစားဒီကျွန်တော်ကျောင်းလိုပဲကျောင်းစာလိုပဲသဘောထားတဲ့အတွက်ကျွန်တော်က apply ကျွန်တော်စိတ်ထဲမရှိဘူးပေါ့လေဒီကိစ္စကကျွန်တော်အပြင်လောကထဲမှာကျွန်တော်သွားလို့ရှိလို့ရှိရင်ကျွန်တော်တို့ဒီကျောင်းဝစာတွေဒီအပြင်မှာတကယ်ရှိနေတယ်အဲကျွန်တော်တို့ဒီအရေးကြီးတဲ့ကျွန်တော်ဟာဒီတရားဆိုတာသူတို့သိပါလိမ့်မယ်ဟာပါကျွန်တော် software sector ကိုကျွန်တော်ဆက်ပြောပါမယ် software sector ဆိုလို့ရှိရင်ကျွန်တော်ကသူတို့အတွက်ဟိုအရင်ကြီးအများကြီးမလိုဘူးအဲလုပ်ငန်းခွင်ကျွန်တော်တို့ဥမာပေါ့သူတွင်ရင်းသေးရှိနေရှိတယ်ကျွန်တော်ကျောင်းနေမှာသူ project လေးတွေကျွန်တော်တိတိလေးလုပ်လာတယ်ဆိုလို့ရှိရင်တော့ကျွန်တော်အလုပ်လျှောက်တဲ့အချိန်မှာသူကလွယ်တယ်ပေါ့လေအဲ့လိုမျိုးဟာလေကျွန်တော်ဖြစ်လာမယ်ထင်ပါတယ
်အဲ့လိုဆဲတဲ့အောင်ပွဲရတဲ့လူငယ်တွေတာမကလမ်းဘေးမှာလေလွတ်နေတဲ့လူငယ်တွေငငယ်ရွယ်ရွယ်နဲ့ကျောင်းမပြီးပဲလုပ်ငန်းခွင်နဲ့ဝင်နေတဲ့လူငယ်တွေအတွက်လဲလူသားချင်းမြစ်တွေအလဟတ်သက်မဖြစ်အောင်အစိုးရအနေနဲ့စီရင်ထားတဲ့နဲ့လို့လဲမတင်တာရှင်းလက်ကြီးကအခုလိုပြောပါသေးတယ်
ဒါတော့တမမဟုတ်တဲ့လူငယ်တွေထဲမှာဆိုရင်ဒီလိင်စိတ်ခံမှုကွဲပြားတာမတန်ဆွမ်းလူငယ်တွေအပြင်အခြားသောဒီပညာရေးရာပိုင်းချို့တဲ့တာနောက်လမ်းဘေးလေလွင့်ကလေးငယ်တွေသူတို့ရဲ့ဘဝတွေလည်းထဲသွင်းစဉ်းစားတဲ့လုပ်ငန်းမျိုးဖြစ်ပေါ်လို့ရပေါ့ဆိုအဲ့လိုလူငယ်တွေကိုကျွန်တော်တို့လမ်းမှန်မပြပေးနိုင်ဘူးသူတို့ဖြစ်သင့်ဖြစ်လိုက်တဲ့အနေအထားတစ်ခုကိုအစိုးရကစီစဉ်ပေးနိုင်တာမျိုးမဟုတ်ဘူးဆိုရင်သူတို့တွေကလမ်းဘေးရောက်သွားမယ်ကော်ရှူမယ်ဘိန်းရှူမယ်နောက်တစ်ခဲကိုကျွန်တော်တို့ဒါလူစွာအရင်မြင်ဆုံးရှုံးတယ်လို့ပြောလို့ရတယ်ဆိုတော့သူတို့တွေအတွက်ကိုစီမံချက်တေချာချထားတဲ့ ਨੇ အခုလက်ရှိလုပ်နေတဲ့ဟာတွေလည်းရှိပါတယ်ဒီပေါ်မှာထပ်မံတိုးမြင့်ပြီးတော့အစိုးရနောက်အရက်ဖက်အဖွဲ့အစည်းနောက်နိုင်ငံတကာအဖွဲ့အစည်းနောက်သတင်းမီဒီယာတွေနဲ့ပေါင်းစပ်ပြီးချိတ်ဆက်ပြီးတော့ထိရောက်တဲ့လုပ်ငန်းဖြစ်ဖို့အဓိကကျွန်တော်တို့တိုက်တွန်းနေရတာတော့ရှိရပါတော့စက်မှုလက်မှုအတက်ပညာကျောင်းတွေပေါ့နော်ဒါမျိုးတွေမြန်မာနိုင်ငံမှာရှိပါတယ်ဒါပေမဲ့အရေးအတွက်အဖြစ်နေသေးတယ်များများကိုကျွန်တော်တိုင်းမဲ့ပြည်နယ်အလိုက်အချိုးကျပေါ့နော်ဒီနယ်တွေမှာဆိုပို့ပြီးအောင်ဖွဲ့စည်းပေးတဲ့နယ်လို့မြင်တယ်ကျွန်တော်တို့ဒီအတက်မွေးဝမ်းကျောင်းပညာရဲ့အခြားသော INGO NGO တွေကိုလည်းတိုက်တွန်းပေးတဲ့နယ်လို့မြင်တယ်သူတို့တွေကိုယ်တိုင်ကနိုင်ငံခြားဒီအစိုးရတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်တဲ့လုပ်ငန်းတွေကိုအစိုးရကပိတ်ပင်တာတားဆီးတာကန့်ကွက်တာမျိုးလုံးဝမလုပ်သင့်မင်းနဲ့ချိတ်ဆက်ညှိနှိုင်းပြီးတော့အကောင်းဆုံးညှိနှိုင်းပေးတယ်လို့မြင်ပါတယ်ရှင
်အခုချိန်မှာတော့အစိုးရကဖွင့်ထားတဲ့အလောက်ကင်တင်တန်းကြောင်းတွေကနေတစ်နှစ်တစ်နှစ်ကိုကြွားချင်တဲ့လုပ်သားလူငယ်ဥယျာဉ်9000လောက်သာထုတ်ပေးနိုင်သေးပြီးအခုထပ်ပုံပြီးထွက်ရှိဖို့လိုအပ်နေတာဖြစ်တယ်လို့လူငယ်အဖွဲ့အစည်းတွေကပြောဆိုနေကြပါတယ်လူငယ်တွေရဲ့အလောက်ကင်ခွင့်လန့်နဲ့ပတ်သက်လို့တော့ရန်ကုန်တက္ကသိုလ်မှာနိုဝင်ဘာလစာမှန်းကဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့ပြီးအစိုးရလုပ်ငန်းရှင်တွေနဲ့ကျောင်းသားလူငယ်တွေဆွေးနွေးခဲ့ကြပါသေးတယ်။ကျွန်တော်ကောင်းမြတ်ပြောပါ။မြင်းမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါ။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုပြန်ပြီးနားဆင်လို့ရင် VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်ဖတ်ရှုနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာညချမ်းပါရှင်။စနေနေ့ည VOA မြန်မာပိုင်းအစီအစဉ်ကိုည9:00နာရီကနေ 10:00 အထိဆက်လက်ထုတ်လွှင့်ပေးပါရယ်။အခုမြန်မာစံတော်ချိန်ည9:00နာရီခွဲပြီးမှသောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးကန်းထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူကိုအောင်လုံးနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့တဲ့လေလိုင်းစီစဉ်မှာတော့ဒီမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အခြေအနေနဲ့အစိုးရကအွန်လိုင်းသုံးနေတာတွေကိုထိန်းချုပ်ဖို့စီစဉ်နေတာကိုဆွေးနွေးသွားဖို့ရှိပါတယ်။ IT နည်းပညာကိုလွဲမစွာသုံးစွဲနေတာတွေကိုထိန်းချုပ်ဖို့အစိုးရတရက်ကိုမကြသေးငါပဲလွှတ်တော်မှာအတည်ပြုလိုက်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အစဉ်တန်းကပြီးခဲ့တဲ့နှစ်ကလည်းဆက်လို့ရှိရင်အဆင့်ထက်ကျသွားတယ်ဆိုပြီးဒီကမ္ဘာတဝန်းလွတ်လပ်ခွင့်နေစောင့်ကြည့်နေတဲ့ Free House အဖွဲ့ရဲ့အစိုးရကလည်းပေါ်ပြပါတယ်။ဆိုတော့ဒီမြန်မာနိုင်ငံမှာအင်တာနက်နဲ့လူမှုကွန်ရက်တွေအသုံးများလာတဲ့အချိန်နဲ့မှာပဲအွန်လိုင်းသုံးသူတွေကိုစောင့်ကြည့်ထိန်းချုပ်မဲ့အစီအစဉ်ကြောင့်အင်တာနက်လွတ်လပ်ခွင့်တွေအပေါ်မှာဘလို့ရိုက်ခတ်လာနိုင်ခြေတွေရှိတယ်လဲဆိုတာကိုဆွေးနွေးကြပါမယ်။ကျွန်တော်တို့ဆွေးနွေးမဲ့ပုံကိုယ်တွေလည်းလေလိုင်းပေါ်မှာအခုဆိုရောက်နေပါပြီ။ဆိုတော့ဒီအရင်ဆုံးတော့ဒီဆွေးနွေးမဲ့ပုံကိုယ်တွေရဲ့ဟိုဒီဝီရသဘောထားတွေကိုကျွန်တော်ကြားကြပါမယ်။အရင်ဆုံးကျွန်တော်ဒီဒင်းစာဆရာဦးမြင့်ကျော်ကိုမေးကြပါမယ်။ဒီလွတ်တော်ကဒီဆိုမှာတော့ပေါ့လေဒီအဓိကအဖြစ် IT နည်းပညာကိုဒီလွဲမားစွာအသုံးပြုနေရတွေကိုစောင့်ကြည့်ထိန်းချုပ်မှုဆိုပြီးတော့ပြောပါတယ်ဆိုတော့အခြေအနေကတကယ်ပဲထိန်းချုပ်ပေးဖို့လိုအပ်တဲ့အခြေအနေတွေမှာရှိနေလို့လားဆရာဦးမြင့်ကျော်သဘောထားဆွေးနွေးပေးပါဦးခင်ဗျာ
ကျွန်တော်မြင်မှာတော့ဟို ID နည်းပညာဒီအင်တာနက်ပေါ့နော်အင်တာနက်သူသဖြင့်တော့ Facebook လို့ social media လို့မျိုးမှဟိုသုံးဆွဲတဲ့လူတွေရဲ့ဟိုဝေဖန်မှုတွေပြောဆိုမှုတွေဟိုအဲ့ဒီဟာတွေကိုရည်ရွယ်ပြီးပြောတယ်လို့ဟိုယူဆရတယ်ပေါ့နော်သွတ်တော်ပြောခြင်းတဲ့ကိစ္စဒါပေမဲ့လည်းဒီဟာတွေမှာနဲ့ပတ်သက်လို့လေ66ကားကြီးအားလုံးကဟိုဟုတ်လားဟိုပြုပြင်မှုတောင်းဆိုလို့အခုတိုင်းတာခုဒီရင်ဆင်လိုက်တဲ့ဒီချက်ချောက်ကားကြီးလိုဟာမျိုးလည်းရှိနေရတာနဲ့ဒီဟိုထိန်းချောင်းမို့လို့စောင့်ကြည့်ဖို့လို့ဆိုတဲ့ဟာမျိုးကဘလို့ပုံစံမျိုးနဲ့လုံးမလဲလို့တော့တေချာတော့မသိရဘူးပေါ့လေဒါပေမဲ့အဲ့ဒီအကြီးကတော့မလိုအပ်ဘူးလို့ထင်ပါတယ်တကယ်ဒီစဲဥပဒေတွေမှလည်းရှိနေပြီအဲ့ဒီစဲဥပဒေတွေကပို့ပြီးတော့တောင်ပြင်းထန်လို့တောင်ဝေမန်ရလို့အခုတိုင်းတာခုထိဟိုပြင်ဆင်နားတဲ့ဟာမျိုးအနေထားမျိုးရှိတဲ့အချိန်မှာထပ်ပြီးတော့လူမျိုးဟိုစောင့်ကြည့်မလဲထိန်းကြောက်မလဲဆိုတော့စိတ်တော့တဲတဲကွက်ကွက်မရှိဘူးတို့ပဲနဲ့အဲ့ဒီဟာကနည်းနည်းတော့ဟိုဟိုရင်ချင်းချောက်တဲ့သဘောမျိုးစောင့်ကြည့်နေတယ်ဆိုတဲ့ဟာမျိုးချင်းချောက်တဲ့သဘောမျိုးဆောင်းတယ်လို့တော့ကျွန်တော်တော့ဟိုမြင်ပါတယ်အတမ်းများအဖြစ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တူကတော့ဒီလူငယ်နဲ့လူမှုသဟဇာတာပေါ်ဆောင်ရေးစင်တာကိုတက်ဆိုရင်းမှာဒီလွတ်တော်အစိုးရမှာပေါ့လေလူငယ်လူရွယ်တွေအချင်းစာရိတ်တာပြပြမှာရရတင်ငင်အေဂျင့်မှုကိုထိခိုက်မာတွေကိုလိုအပ်တယ်လို့စောင့်ကြည့်ဖို့လိုတယ်ဆိုပြီးတော့သူတို့ကဒီအစိုးရတင်ခဲ့တာပါဆိုတော့ဒီအွန်လိုင်းသုံးဆွဲမှုတွေမှာထူးထူးပေါ့လေဒီလူငယ်လူရွယ်တွေကိုလည်းသူတို့ကဟိုရည်ရွယ်ထားတယ်ဆိုတော့ဟိုဒီလိုမျိုးလူငယ်တွေအတွက်ပဲဖြစ်ဖြစ်အွန်လိုင်းသုံးဆွဲသူတွေအပေါ်မှာဖြစ်ဖြစ်ထိမှုကြောင်းမှုအခြေအနေတွေကတကယ်ပဲလိုအပ်တဲ့အခြေအနေတွေမှာရှိနေလို့လားကိုသက်ဆိုရင်သဘောထားဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့ဒီ internet လေးကိုမှကျွန်တော်တို့ကဒီလူခွေးအတွက်ကိုမြေလမ်းပြောဆိုနေကြတဲ့ခါကျတော့ဒီ internet လေးကိုမှဒီ connection လေးကိုမှကျွန်တော်မြေလမ်းပြောဆိုနေကြရှိပါတယ်အဲ့အဲ့မှာကဒီလူခွေးကိုမြေလမ်းမှာကျွန်တော်တို့ကဒီထိချုပ်မှုမရှိရဘူးလေကျွန်တော်ဒီအတူကြီးရဲ့ဒီကုလားလေကိုကူကြံကိုကြည့်စရာကိုပြန်ပြီးတော့တုံးတာတော့ internet လာတော့ကောင်းတယ်လေရှိအစိုးရလေးရှိတယ်ကျွန်တော်ဒီအပြာသားလေးကမြေလမ်းကြည့်လို့ရမရှိဘူးပုံလို့ဒီလိုကမြေလမ်းကြည့်လို့ရမရှိဘူးအဲ့လိုပဲကောင်းတယ်အောင်ဆိုးတာပေါ့နော်အဲ့ဒီလိုမျိုးမျိုးမရှိနိုင်ဘူးရှိတယ်တခါကျတာယူကျွန်တော်တို့ကဒီအစိုးရကျွန်တော်အရင်တော့လေဒီစကားပြောနေမှာပိုင်းဒီစကားတွေဆက်ပြတော့ကြည့်ရပါဒီ internet ပိုင်းမှာကျွန်တော်တို့တော်တော်အောင်ဆိုရှင်တယ်ဒီကျွန်တော်တို့ရဲ့အတူတူရဲ့ဒီလေကျွန်တော်တို့တုံးပြီးနေတဲ့ internet website ဆာဗာကြီးကိုဒီဖုန်းဆက်ဆက်ရမယ်လည်းအဲ့ဒါကြောင့်ဒီလိုရှိတယ်။အဲ့တော့ကျွန်တော်နေတဲ့ဘာလို့ပြန်ပြီးတော့ဖုန်းကြည့်ကြမယ်လို့ပြောခံလိုက်တဲ့ခါကျတော့ဟောကျွန်တော်အဲ့လောက်ခေတ်ကိုပြန်သွားပါလားဆိုတာမျိုးဖြစ်တယ်။ဒါပေမဲ့ကျွန်တော်ဒီမှာလိုအပ်နေတဲ့ဟာကျတော့ဒီ internet internet ဖြစ်ဖို့ကတော့ဒီ video internet ကိုဒီလိုမျိုးကြည့်ကြည့်အောင်ပုံစံရမယ်ဆိုရင်အတိအကျမျိုးကျွန်တော်တောင်းနေမှာမျိုးအဆက်ပြေးရမျိုးတွေ့ဖို့လိုပါသေးတယ်။အဲ့တော့ဒီ internet ကိုမတုံးလို့ဆိုတာမျိုးလည်းဒါမျိုးတွေဖောက်ကြည့်နေတာဆိုတာလေတော့အမျိုးဆိုတာမျိုးအပြည့်ရောတောင်းတဲ့ပုံစံမျိုးနဲ့ဆင်ကျက်တာမျိုးအခုလည်းလေးခုလိုပါလိမ့်မယ်။အဲ့ခါကျတော့မှသာလေဒီကြည့်ရတာအတူတူဒီလိုမျိုးမျိုးပေါ့နော်။ကျောင်းသားလူငယ်တွေကဒါတို့ကဟိုကရမ်းမှာဆိုလို့ရှိရင်ကျွန်တော်ဒီအင်တာနက်ကနေပေါ့ဖိုင်နိုင်တာလေ။ဒါတော့လည်းမှဒီအင်တာနက်ကနေလည်းလေးလေးကခင်ဗျာကျွန်တော်တို့ကဘုရားဖြည့်ချုပ်တဲ့ဟိုကဆောက်ကြည့်ရတာမျိုးကြလို့ရှိရင်ဒါတကယ်ကဟိုကတိုးတက်ဖို့ဆက်ဖို့ကျွန်တော်တို့ဒီအတူတူဒီလိုမျိုးဖြစ်ပါလိမ့်မယ်။အဲ့တော့ဒီလူငယ်တွေကအတူတူကဆောက်ကြည့်ကြတာမျိုးမဟုတ်ဘူးလေ။ဒီလိုမျိုးကြည့်ရအောင်ပုံစံပြင်ကြလေ အတုံးဆက်ရမျိုးဆိုရအတူတူမျိုးဒါမျိုးကိုဆက်ကြကြနေပြီးတော့ဒီနေရာကြီးကိုဆက်ကြလို့ရနေပြီးတော့ဒီပြည်ကြီးကျောင်းရမျိုးတွေဒီနေရာမှာဆက်ရမျိုးရုံးမှုဆိုလို့ရှိရင်ဒီလိုမျိုးကောင်းမွန်တဲ့ဒီပုံစံမျိုးဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဟိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူလည်းရှိနေပါတယ်ဦးစိုးမိုးမြင့်မှာဦးစိုးမိုးမြင့်ရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟယ်လို
ဟုတ်ကဲ့ဦးစိုးမိုးမြင့်ကြားပါလားခင်ဗျာဟုတ်ကဲ့ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာကြားတော့ကြားပါခင်ဗျာကျွန်တော်အနေနဲ့ကတော့ဒီလွတ်တော်မှာတင်ခဲ့တဲ့အဆိုအနေနဲ့ကတော့ကျွန်တော်နိုင်ငံမှာအခုလောလောဆယ်တောင်66ကာဒီနဲ့ပတ်သက်ပြီးတော့တော်တော်လေးအပြုံးများနေတယ်ပြဿနာတွေတက်နေတယ်ငင်းခုန်စရာတွေဖြစ်နေတယ်ဆိုတော့ဒီလိုကိစ္စမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့မလိုအပ်သေးဘူးလို့မြင်တယ်။ဘာဖြစ်လို့လဲဆိုတော့အရင်ဆုံးကျွန်တော်တို့ကဟိုနိုင်ငံတကာနိုင်ငံတိုးတက်မှုကဒီအင်တာနက်ဒီကျွန်တော်တို့သုံးဆွမှုလူငယ်တွေရဲ့အင်တာနက်ပေါ်မှာရှာဖွေမှုပေါ့နော်နိုင်ငံတိုးတက်မှုအတွက်လည်းအများကြီးထောက်ကူဖြစ်တယ်။ဒီချိန်မှာကျွန်တော်တို့ကကန့်သတ်မှုတွေထိန်းချုပ်မှုတွေကျွန်တော်တို့လုပ်လိုက်မယ်ဆိုရင်ကျွန်တော်နိုင်ငံရဲ့တိုးတက်မှုအတွက်လည်းအများကြီးဆုပ်ယူနိုင်မယ်ဟိုဆုပ်ယူနိုင်တဲ့အနေအထားလေးတွေရှိရမြင်တယ်။ကျွန်တော်တို့အဲ့ဒီချိန်မှာကျွန်တော်တို့ကအခုချိန်မှာဘာကျွန်တော်တို့လုပ်ရမလဲဆိုတော့ active ပေါ့နော်အင်တာနက်အသုံးပြုသူတွေရဲ့ active နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပညာပေးမယ်လူငယ်တွေကိုကျွန်တော်တို့ဟိုဒီဟာနဲ့ပတ်သက်ပြီးတော့အင်တာနက်သုံးရင်ဘယ်လိုမျိုးတွေစိုးကျိုးတွေကဘယ်လိုမျိုးဥစားပေါ့နော်ကျွန်တော်တို့ဒီကိစ္စတွေဒီကိစ္စတွေကမလုတ်တင်ဘူးဒီလိုကိစ္စတွေဒီလိုကိစ္စတွေကလုတ်တင်နေဆိုတဲ့ဟာလေးတွေပေါ့ကျွန်တော်တို့ကဥစားပေါ့သူတို့ကိုအရင်ဆုံးကျွန်တော်တို့ကပညာပေးဖို့လိုအပ်တယ်ခင်ဗျာအဲ့လိုပညာမပေးသေးဘဲနဲ့အခုလောလောဆယ်မှာဒီဟာကြီးကိုစောင့်ကြည့်တဲ့နဲ့ကျွန်တော်တို့ကထိတ်ချုပ်တဲ့နဲ့လို့ပြောရင်အခုမှကျွန်တော်တို့အင်တာနက်ကိုလူတိုင်းသုံးစွဲနိုင်တာကျွန်တော်တို့နိုင်ငံမှာလူတိုင်းသုံးစွဲနိုင်တဲ့အနေအထားတော့မရှိသေးတဲ့အနေအထားမှာကျွန်တော်တို့ကစပြီးထိတ်ချုပ်လိုက်မယ်ဆိုရင်တော့ကျွန်တော်ကတော့ဒါကမဖြစ်တဲ့အနေအထားတစ်ခုလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ email တွေ facebook တွေပို့ထားတယ်တော်တော်များရှိနေပါတယ်ဟိုဒီတဲမှာ facebook ကတချို့စာတချို့လည်းပေါ်ပြကြနေပါတယ်တူကတော့အကောင့်ပိုင်ရှင်ဆောင်းဟင်းဆိုတဲ့ပုဂ္ဂိုလ်ပါသူကတော့လူမှုကွန်ရက်မှာထိန်းချုပ်ထားရင်ပိုကောင်းပါတယ်ခေါ်လာဟာလာတွေကလူမျိုးတစ်ရက်လုံးသွေးကြွစေတဲ့မမှန်ကန်မှုတွေပညာရေးစီးပွားရေးလူမှုရင်းနဲ့ဘာသာသာသနာရေးရရွာမြို့နယ်တိုင်းပြည်နိုင်ငံရေးဒီရေးတွေအတွက်အခုကတည်းကပြင်ဆင်ထားဖို့အချိန်ကောင်းပါပဲတဲ့နောက်တူကတော့သိန်းဆွေဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့လူမှုကွန်ရက်မှာဝေဖန်အကြံပြုနေတာတွေကအစိုးရမင်းတွေရဲ့အတွေးခေါ်ရတဲ့တာလွန်ကောင်းမွန်နေရဆိုတာကိုသိထားဖို့လိုပါတယ်တဲ့ဒါပေမဲ့တချို့ post တွေကတော့ကောင်းမွန်ဝင်မဲ့အောက်တန်းကျစွာဆဲဆုံမရိုင်းနေတာတွေလည်းရှိပါတယ်ဆိုပြီးရေးပါတယ်နောက်တူကတော့အောင်မိုးဆိုတဲ့အကောင့်ပိုင်ရှင်မှာဒီမိုကရေစီအသားမချသေးတဲ့စနစ်တဲ့နိုင်ငံတစ်ခုအသွင်ပြောင်းကြိုးစားနေချိန်မှာနည်းနည်းထိန်းချုပ်မှုလိုတယ်လို့ထင်ပါတယ်ဆိုပြီးရေးပါတယ်နောက်ထပ် message စာတချို့လည်းရှိပါသေးတယ်ရှားပေါင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါဖူအဆိုသူကတော့ဒီညဉ့်ဉန်းသောအပြောဆိုအရေးသားများညဉ့်ဉန်းဗီဒီယိုဖိုင်များဟာမြမယဉ်ကျေးမှုဒလစ်ထုံးစံများနဲ့ဆန့်ကျင်နေပြီးကောင်းကျိုးထက်ဆိုးကျိုးများကိုဖြစ်ပေါ်စေလျက်ရှိပါသည်ထိရောက်သောတားဆီးမှုပြုသင့်ပါသည်ဆိုပြီးရေးပါတယ်နောက်ထပ်ဒီဂါဆိုတဲ့သောရရှင်ကတော့အင်တာနက်လွတ်လပ်ခွင့်တွေတခြားနိုင်ငံလိုမရှိရင်နေပါစေတဲ့မြမယဉ်ကျေးမှုအတွက်ထိန်းနိုင်ရင်ဆိုရင်ပြီးတာပဲဆိုပြီးတော့အရေးသားထားပါတယ်မောင်မောင်ဇော်ဆိုသူကတော့အင်တာနက်လွတ်လပ်ခွင့်ရှိတာကောင်းပါတယ်ဒါပေမဲ့ဘာသာရေးလူမျိုးရေးနိုင်ငံရေးစသဖြင့်အဖက်ဖက်မှသွေးဆူလွယ်တဲ့မြန်မာနိုင်ငံအတွက်တော့အမုန်းစကားဖြန့်ဖြူးနေတာအများစုကလူမှုကွန်ရက်ကဖြစ်ပါတယ်ဒီထက်ပိုပြီးထိန်းချုပ်နိုင်ရင်ပိုကောင်းပါတယ်နိုင်ငံတကာစံချိန်စံညွှန်းတွေလိုက်ကြည့်နေမဲ့အစားကိုယ့်နိုင်ငံတည်ငြိမ်ရေးအတွက်ပဲဦးစားပေးစဉ်းစားတာဖြစ်တင်ဆုံးပါဆိုပြီးရေးပါတယ်နိုင်ငံခေါင်းဆောင်တွေစစ်တပ်ခေါင်းဆောင်တွေအမျိုးသားရင်ကြားစစ်ရေးစူးစမ်းနေချိန်မှာအောက်ခြေကတော့တစ်ဖက်နဲ့တစ်ဖက်ကြီးပါသေးပေါက်ကအစရန်တိုက်ပေးနေတာတွေကိုရပ်တင့်ပြီးဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ဒီတော့ဆရာဦးမြင့်ကျော်မေးချင်ပါတယ်ကျွန်တော်တို့ဒီလိုအွန်လိုင်းပေါ်ကဒီလိုမျိုးဥစစောဒီတော်တာရှင်တွေထောက်ပြတယ်လို့ပေါ့လေရုံရင်းကျန်တဲ့အပြောဆိုတွေဒီအမုန်းတရားပြန်ပွားအောင်လုပ်နေတာတွေမျိုးတွေကိစ္စတွေကြာရင်ရောကျွန်တော်တို့ဟိုဘယ်လိုမျိုးရှင်းညမလဲ
အွန်ကျွန်တော်မြင်မှာတော့အဲဒီဟာနဲ့ပတ်သက်လို့ပြီးခဲ့တဲ့သူကလက်ထက်ကလည်းဟိုအမြဲတမ်းဒီအကြောင်းနဲ့ပတ်သက်လာရင်ပြောခဲ့တယ်ဟိုဆိုလိုချင်တာကတော့စူပူဖို့နှုတ်ဆော်တဲ့ဟာတွေလူမျိုးရေးဘာသာရေးအဲ့လိုဟိုခွဲခြားတဲ့ဟာမျိုးအဲ့ဒီခွဲခြားမှုကနေမတိမငြိမ်ဖြစ်အောင်စူပူဖို့နှုတ်ဆော်ရတာတတ်ဖြတ်ဖို့နှိုးဆော်တဲ့အဲ့လိုမျိုးဟိုရေးသားမှုတွေကိုတော့အရေးယူတာမျိုးကျွန်တော်တို့လက်ခံတယ်အဲ့လိုမျိုးကလည်းဟိုလုံးဆောင်တင်နေပေါ့နော်တကယ်တမ်းခေါင်းဆောင်တွေကိုနိုင်ငံခေါင်းဆောင်တွေကိုစော်ကားမှချပွေတာမဟုတ်ဘဲနဲ့တကယ်ရဲရွာအေဂျင့်တာယာမှုကိုဟိုဖြစ်စည်းတဲ့ရေးသားမှုမျိုးတွေကိုဟိုအရေးယူတာမျိုးကျွန်တော်လက်ခံတယ်ဒါပေမဲ့အဲ့လိုမျိုးပြီးခဲ့တဲ့ဆိုရလက်ထက်ကလည်းမလုံးဆောင်နိုင်ဘဲနဲ့ဟိုတူးချင်းဟုတ်လားခေါင်းဆောင်တွေကိုစော်ကားတဲ့ဟာမျိုးကြမှသာလဲအရေးယူတာမျိုးတွေရှိနေပြီးတော့ဟိုရဲရွာ ရေးချမ်းသာမှုထိခိုက်တဲ့ရေးသားမှုမျိုးတော့တော့ပြောဆိုမှုအဲရေးသားမှုမျိုးတော့ရေးယူတာမရှိဘူးဒါပေမဲ့အခုလည်းအဲ့ဒီလိုပဲပေါ့ဟိုဆိုလိုချင်တာကတော့ဟိုအဲ့ဒီအေးချမ်းမှုပြပြစေတဲ့ဟာမျိုးလူမျိုးဘာသာရေးကိုနှုံးဆော်တဲ့ဟာမျိုးတွေရေးယူတာမျိုးကျွန်တော်လက်ခံတယ်သို့တော့အဲ့လိုမဟုတ်မနဲ့မတူတဲ့အမြင်တွေမတူတဲ့ကွဲပြားတဲ့အမြင်တွေနဲ့ရေးသားတဲ့ဟာမျိုးတွေပြီးတော့အဲ့လိုမျိုးရေးယူတာမျိုးကိုတော့ကျွန်တော်တို့ဒါလွတ်လပ်စွာပြောထုတ်ဖော်ပြောဆိုခွင့်ထိပါစေတယ်လို့ကျွန်တော်မြင်တာပါเนา
ะဟုတ်ကဲ့ကျေးဇူးပါကိုသက်ဆိုရင်သဘောထားရောခင်ဗျအခုဒီ online ပေါ်ဒီအမုန်းစကားဖြန့်တာတွေပဲဖြစ်ဖြစ်ဒီရုံရင်းကျန်တဲ့အပြောဆိုတွေပဲဖြစ်ဒါတွေကိုကြတော့ဘယ်လိုမျိုးဖြစ်ချင်းကြမလဲ
ဟုတ်ကဲ့ဒါလည်းကျွန်တော်ဒီမှာဒီမှာဒီလည်းဒီနိုင်ဒီကဘာလည်းတို့မြန်မာမှာအခုဒီ Facebook ပေါ်မှာလည်းဒီပေးအမားတွေဒီဖြန့်နေတာဒီကဘာတစ်ခုဖြစ်လာတယ်အခုတော့လည်းလည်းမြန်မာမှာဒီဖြစ်နေတဲ့ကောင်းကောင်းတွေပတ်သက်တဲ့ Facebook တွေပတ်သက်တဲ့ကိုယ်တိုင်မဖြစ်မထူးနေတာဒီကဘာတစ်ခုဖြစ်လာနေတယ်ဒီကနိုင်ငံတကာကြိုးများကြရတယ်အခုဒီကတော့ဒီဒီနေ့ဒီနေ့ပုံစံလေးတွေအားလုံးကဒီကိစ္စကိုလာပြီးတော့ဒီနေ့မှာဆောင်ရွက်ပြီးဆက်နေတာဖြစ်တယ်ဒီမှာ Facebook ကိုလည်းအနေနဲ့တော့လာဖြစ်နေရရှိအဲ့တော့ဒီအရင်ကတော့ဒီအဖိုးရနေနေရတော့ဒီဖြူရရည်ရည်လေးလက်ဒီ online ကိုတောင်းပြီးရတယ်ဒီကိုကကိုယ်ကနေရတဲ့အတိုင်းပါပဲကျွန်တော်ဒီအမှုကြီးအထက်တဲ့ကိစ္စတွေပေါ်နေဖြစ်ပေါ်နေတဲ့ကိစ္စတွေ
โอเคကိုသက်ဆိုရင်တယ်လီဖုန်းလိုင်းပြတ်သွားတဲ့အတွက်ကျွန်တော်တို့အခုဒီဆွေးနွေးပွဲအတွက်ကိုကျွန်တော်ပြဖို့ထားတဲ့တည်းကဒီ Facebook ပေါ်ကတချို့စာရီ email တွေကိုလည်းအလင်းသင်းလို့ဖော်ပြခြင်းပါတယ်အခုတော့ကျွန်တော်တို့ email နဲ့ပြဖို့ထားတဲ့ဒေါက်တာကျော်ရှင်စာကိုမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်တို့ရွှေပြည်ကြီးမှာအင်တာနက်လူမှုကွန်ရက်သုံးဆွဲချက်ကတော့လွန်ပါလေရောစမတ်ဖုန်းအရေးအတွက်ကလူဦးရေထက်များသွားပြီဗျလဲသူမကြီးတောင်ကတင်းပေါ်မှာဖုန်းပွင့်နေတာကိုယ်တိုင်မြင်ခဲ့ဘူးပါတယ်။ကိုုံကုံပြောမယ်ဗျာ။တရောင်းသားတော်မှာဖုန်းနဲ့အလုပ်လုပ်တဲ့ခေတ်ကိုဗျာ။ဩသူလဲလေလော်ကီသားပဲကို။အကျန်းဖြင်းသုံးထက်ရရင်အင်တာနက်လူမှုကွန်ရက်ကိုသုံးတာနှစ်အုပ်စုပဲရှိပါတယ်။လူငယ်လူရွယ်နဲ့လူကြီးပိုင်းမှာပဲ။ကောင်းတာတွေလည်းရှိပါရဲ့။တာမှုနာမှုလူမှုကိစ္စတွေအားလုံးသိခွင့်ရကြပါတယ်။ဒါပေမဲ့တချို့ကစီးကမ်းမဲ့လွန်ပါတယ်။ Facebook မှာသူတို့ရဲ့ profile ကိုမမြင်ဝတ်နဲ့အပြာရောင်ပုံလေးနဲ့တင်ထားတာတွေ့ဘူးပါတယ်။လူတူချင်းစီနဲ့ပဲဆိုင်ပါတယ်။ဘာပဲလုံလုံမိမိကိုယ်ကိုတာဝန်ယူရမှာကပြည်သူနီတိပါပဲ။အသေးအဖွဲဖြစ်ပါစေ။ဥပမာလမ်းပေါ်မှာလမ်းလျှောက်ရင်တောင်မှလမ်းစည်းကမ်းဆိုတာလိုက်နာရသေးတယ်မဟုတ်လားဗျာ။အာနာပိုင်နေအနေနဲ့ကလည်းဥပဒေနီးဥပဒေတွေနဲ့ထိန်းချုပ်သင့်ပါတယ်။အခုလည်းထိန်းချုပ်နေသေးပါ။ဆက်လက်ပြီးတော့စနစ်တကျသုံးဆွဲသူကသုံး၊ထိန်းချုပ်သူကထိန်းပေးကြပါလို့အကြံပြုပါရစေလို့ပြောထားပါတယ်ရှင
်။ဟုတ်ကဲ့။ဒါတော့မဆုမွန်ဖတ်ပြပေးသွားတာပါဒေါက်တာကျော်ရှင်ရဲ့ပေးစာပါကျေးဇူးပါဆိုတော့ဒီကွန်မြင့်ကျော်ကိုပဲတစ်ခေါက်ပြန်မေးချင်ပါတယ်ကျွန်တော်တို့ဒီရက်ပိုင်းမှာပဲပေါ့လေတက်တက်ဆက်ဆက်ဒီဝါရှင်တန်အခြေစိုက် Free House အဖွဲ့ရဲ့ဒီနှစ်စဉ်အင်တာနက်လွတ်လပ်ခွင့်အစီရင်ခံစာမှာတော့မြန်မာနိုင်ငံကဒီနေ့မှာနောက်ထပ်အဆင့်နှစ်ဆင့်ထပ်နှိမ့်သွားပါတယ်အထူးသဖြင့်ဒီအင်တာနက်သုံးစွဲသူအခွင့်အရေးချုပ်ဖောက်မှုမှာကျဆင်းသွားတယ်ဆိုပြီးထောက်ပြထားတာရှိပါတယ်တခုရှိတာပေါ်လေဒါဒီအင်တာနက်အသုံးပြုနိုင်တဲ့ access ပေါ်လေဒီလိုပိုရလာလို့သုံးတဲ့လူပိုများလာလို့ချိုးဖောက်မှုအပိုင်းမှာကိန်းကနန်းများလာတဲ့သဘောမျိုးလားဒါမှမဟုတ်ဒီ online သုံးသူတွေရဲ့အခွင့်အရေးချိုးဖောက်မှုတွေကပိုများလာတာမျိုးလားကိုမြင့်ကျော်တို့လက်လန်းမိသလားဆိုလို့ရှိရင်ဘယ်လိုခြေနေမျိုးကိုပိုတွေ့ရလဲ
ကျွန်တော်မြင်မှာတော့ဟိုအင်တာနက်ပေါ်မှာဟိုနိုင်ငံရေးရဲ့ဟိုအားပြိုင်မှုတွေရဲ့အင်တာနက်ပေါ်မှာအော်သူကတော့ social media ပေါ်မှာလာပြီးတော့ကစားကြတာပေါ့နော်အဲ့ကစားကြတဲ့ဟာကလည်းဒီဟို social media ကိုပို့ပြီးတော့ဟိုအပြစ်ဆိုစရာအပြစ်မြင်စရာတွေဖြစ်လာတဲ့သဘောပေါ့အဲ့ဒီပေါ်မှာဟုတ်လားအုပ်စုတွေရှိကြတယ်သူတို့အကျိုးစီးပွားအတွက်တစ်ဖက်ကိုဆဲကြဆိုကြဟိုပုံဖြတ်ကြနေအဲ့လိုမျိုးတွေက social media ပေါ်မှာလာပြီးတော့တိုက်ပွဲနိုင်ငံရေးတိုက်ပွဲတွေလာဆင်ကြတော့အဲ့ဒီဟာကဝင်ဖြစ်လာတယ်အဲ့ဒီမှာပဲတခါဟိုချောက်ချောက်ကကြီးကလည်းအဲ့ဒီဟာတွေကိုရည်ရွယ်ပြီးတော့တခါအရေးယူတာတွေဖြစ်လာတော့ဒီဟာကဟိုအင်တာနက်ဟိုဆိုရှယ်မီဒီယာပေါ်မှာတနည်းအားဖြင့်အင်တာနက်ပေါ်မှာလွတ်လပ်လပ်ပြောဆိုခွင့်ကဟိုထိန်းချုပ်လိုက်တယ်လို့ဖြစ်သွားတယ်ကြောက်လန့်စေတယ်ပေါ့ကြောက်လန့်စေတော့ဒီဟာကအင်တာနက်ဟိုလွတ်လပ်မှုရဲ့ညှိနှိုင်းကိုကျတဲ့ဒီတဲ့ဘောလို့ကျွန်တော်တော့အဲ့လိုအတိတ်ပဲကောက်တော့ဗောနိဟို freedom house ကသူတို့ရဲ့ဟိုစံညွှန်းနေတယ်သူတို့ရဲ့ဟိုနေနေဟာလည်းရှိပါလိမ့်မယ်ဒါပေမဲ့ကျွန်တော်မြင်မှာတော့ကျွန်တော်မြင်တာတော့အဲ့ဒါလို့ပြောလိုက်ရင် internet မှာလွတ်လပ်မှုရှိလို့ပြောလိုက်ရင်ဒါ၆၆ကတည်းကတော့ဒါကတော့ချိန်နေတယ်ဒီဟာရဲ့တည်ရောက်မှုက ဟိုအားလုံးပေါ်မှာတွားပြီးတော့ဆက်ရတယ်လို့ထင်တာပဲအဲ့မှာကိုယ့်အမြင်တစ်ခုကိုယ့်ရဲ့ဟိုအစိုးရရဲ့လှုပ်ဆောင်မှုဝေဖန်ဖို့ဟာမျိုးဝေဖန်ပြောဆိုမဲ့ဟာမျိုးတွေတော့ဆက်ဆက်ကညီနေမပြောဆိုရဲတော့တဲ့ဟာကအဲ့ဒါကလွတ်လပ်မှုကြာဆင်းနေတယ်လို့ကျွန်တော်တော့အဲ့လိုပဲဟိုနားလေတာပေါ့နော်
โอเคจิซูอ่ะจนทีเนี่ยมาที่อุซูมุ่งเนี่ยตบอดาก็เลยจนติขึ้นมาเลยที่မြန်မာနိုင်ငံမှာဒီอินเทอร์เน็ตသုံးဆွဲသူတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကဟိုရေဝီအားဖြင့်ပြောမှာဆိုရင်ဘယ်လိုပုံစံမျိုးတွေအတွေ့ရများလဲဒီအာနာပိုင်တွေကချိုးဖောက်တာမျိုးလားဒါမို့သုံးတဲ့သူချင်းချင်းကြချိုးဖောက်တာမျိုးလားဘယ်လိုပုံစံမျိုးတွေအတွေ့ရများလဲ
ကျွန်တော်တို့อ่ะအာနာပိုင်ဘက်ကချိုးဖောက်ကြဆိုတဲ့အနေအားမှာကျွန်တော်66ကကြီးပေါ့เนาะ66ကကြီးကိုကျွန်တော်ပြန်ကြည့်ကြမယ်66ကကြီးကအခုဒါကျွန်တော်တို့ပြင်ပြင်လိုက်တဲ့ဒါမကြသေးခင်မှာပြင်ပြင်လိုက်တဲ့အခါကျွန်တော်တို့အမခံရလာတဲ့အဲဥပဒေဖြစ်လာတယ်ပေါ့နော်အမခံရနိုင်တဲ့ဥပဒေဖြစ်လာတယ်ဒါပေမဲ့လူတွေကဒီ66ဂါကြီးဆိုတဲ့သကလုံးနဲ့ကြားလိုက်တာနဲ့အင်တာနက်ပေါ်မှာအမှန်တရားပဲဖြစ်ဖြစ်နော်ကျွန်တော်တို့ပွင့်လင်းမြင်သာမှုရှိအောင်ထောက်ပြတာပဲဖြစ်ဖြစ်ကျွန်တော်တို့အဲ့ဒါလေးအတွက်တော့ကျွန်တော်တို့လက်တွန့်အဲ့ဒါလေးတခုတော့ရှိရဲ့အဲ့လိုလက်တွန့်ခြင်းအားဖြင့်ကျွန်တော်တို့မှာအင်တာနက်အခွင့်အရေးကိုဒီတုံးဆွမ်းမှုအခွင့်အရေးကိုချိုးဖောက်တာပေါ့နောက်တစ်ခုကကျွန်တော်တို့ကဟိုလူတူးချင်းတူးချင်းပေါ့နော်အဲ့လိုအခွင့်အရေးကိုပိတ်ဆို့တဲ့အနေအထားကတော့ဒါနည်းနည်းလေးမြဲတယ်ပေါ့နော်အဓိကတော့ကျွန်တော်တို့အစိုးရအနေနဲ့တော့ဟိုဆွဲတဲ့66ကကြီးနဲ့ဆွဲထားတဲ့အမှုတွေကတော့အခုလောလောဆယ်မှာတော့နည်းနည်းလေးတော့ညော့သွားတယ်ပေါ့ဒါလောလောဆယ်ညော့သွားတာပေါ့နောက်ဆက်ပြီးတော့ရှိလားမရှိလားဆိုတော့ကျွန်တော်အနေနဲ့မသိသေးဘူးပေါ့နော်ဒါကတော့အဲလူပုဂ္ဂိုလ်တူးနဲ့တူးဒီလိုမျိုးဟိုခွင့်ရေးကိုနဲတော့နဲပါအောင်လုပ်တဲ့အနေအထားကတော့ကျွန်တော်တို့တိတ်တော့မတွေ့သေးဘူးခင်ဗျကျွန်တော်အနေနဲ့တော့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook တရားနဲ့မှတ်ချက်တွေပေးထားတာတချို့လည်းထပ်မံဖော်ပြလိုပါတယ်ဒီထက်မှဇာဝါတော့ဒီရေလဲသားဆိုတဲ့အကောင့်ပတ်ရှင်မှာသူကတော့မြန်မာအများစုက Facebook ကိုဆဲဖို့တစ်ဖက်လူအပုတ်ချဖို့အသုံးပြသူအသုံးပြတဲ့သူများပါတယ်နောက်တူကတော့လာမင်းလေးတဲ့သူကတော့ကောင်းကျိုးထက်မကောင်းကျိုးဘက်မှာအရှင်ုံမြင့်နေတဲ့အတွက်တကယ်ကိုအမြန်ဆုံးထိ ंछ ုပ်တင်ပါတယ်တဲ့နောက်အကောင့်ပိုင်ရှင်ကတော့နေလာကဘာဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အင်တာနက်လွတ်လပ်မှုကကောင်းပါတယ်တဲ့ဒါပေမဲ့သုံးတင်တာနဲ့မသုံးတင်တဲ့အသုံးလုံးတွေကိုလိုလာတဲ့ပို့သုံးနေတာကိုအမြဲတမ်းလိုတွေ့နေရတာမကောင်းတာဆိုပြီးတော့မကောင်းတာလို့လည်းမြင်မိပါတယ်ဆိုပြီးရေးပါတယ်နောက်တူကတော့ဟိုအကောင့်နံပါတ်ကတော့ခက်ဆန်းဆန်းမှာသူကတော့တမိုးအောင်မှတယောက်တည်းချစ်မယ်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ထိ ंछ ုပ်တင်ပါတယ်တဲ့လိုလာတဲ့မပို့ရင်ပေါ်တယ်မဟုတ်ရင်ဒီပြဿနာကမိလောင်ရလေးပင့်တယ်လို့အရန်ကြီးမနေတဲ့စင်ခေါမှုတစ်ခုလို့ကျွန်တော်မြင်မိပါတယ်ဆိုပြီးရေးပါတယ်။နောက်ကျန်တဲ့စာတချို့လည်းရှားပေါင်းဖတ်ပြပေးပါဦးခင်ဗျ
။ဟုတ်ကဲ့ပါမူဇော်ဆိုသူရေးထားတာကတော့အင်တာနက်ပေါ်မှာတွေ့မိသမျှတွေအရတော့ထိန်းချုပ်ဖို့တကယ်ကိုလိုအပ်ပါတယ်။တခြားသောနိုင်ငံတွေမှာဘယ်လိုစတင်ခဲ့ပြီးကောင်းကျိုးမြင်များရှိတယ်လဲမသိပေမဲ့ကိုရီစီမာတော့တိုးတက်မှုထက်ဆုတ်ယုတ်မှုကပိုများပါလိမ့်မယ်စိတ်ဓာတ်ခွန်အားနှဲပါတဲ့အများစုသောသူတွေဇာရိတ်တတ်တွေရော့ကြကုန်ပါပါရိုးသားလုံးသောအခြေခံစိတ်ထားတွေကြောင့်နေပယ်ပေါင်းစုံကအများထုတ်ယူသူတွေစိတ်ကြိုက်တွေ့ပြီးနောက်ဆက်တွဲပြဿနာတွေလည်းဖြေရှင်းလို့နိုင်မယ်မထင်ပါဘူးဒါတွေကြောင့်ကိုယ်နိုင်ငံရဲ့ရှိနှင့်ပြီးသားယဉ်ကျေးမှုတွေတိုင်းရင်းသားမျိုးနွယ်စုတွေရဲ့ဇယိုက်သဘာဝတွေကိုအခြေခံပြီးပြည်ပြင်းနဲ့လမ်းကြောင်းထိန်းချုပ်မှုတွေတကယ်ပဲလိုအပ်ပါတယ်ဆိုပြီးရေးပါတယ်နောက်ထပ်သောရရှင်ရိုလိုင်းလာဆိုသူကတော့အခုမြန်မာနိုင်ငံမှာအင်တာနက်သုံးဆွဲသူအများစုဟာကောင်းကျိုးထက်ဆိုးကျိုးကပိုများပါတယ်2012ခုနှစ်ကနေ2019ခုနှစ်အထိအချိန်ကာလလည်လာကြည့်လိုက်ရင်ဘလောက်အေဂျင့်တည်ငြိမ်ခဲ့တယ်လဲဘလောက်စုပူခဲ့တယ်လဲတိုင်တာနိုင်ပါတယ်အစိုးရကစီစဉ်တင်တာတိတ်နောက်ကျနေပါတယ်ဒါပေမဲ့တခုတော့ရှိပါတယ်မြန်မာပြည်မှာအာဏာရှိသူတွေကိုထိရင်ချက်ချင်းဆောင်ရွက်တာရှိပါတယ်ဒါဟာတရားဥပဒေကအာဏာရှိသူတွေအတွက်ပဲဥပဒေကအသက်ရှိတဲ့သဘောဖြစ်နေပါတယ်ဒါပေမဲ့ပြည်သူတွေအတွက်တရားဥပဒေကအသက်မရှိတဲ့သဘောဖြစ်နေပါတယ်မြန်မာပြည်မှာအများစုရဲ့အာဏာချက်ကဖော့စတင်သမျှယုံလွယ်တာပဲဖြစ်ပါတယ်ဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ဒီမှတ်ချက်တွေအများစုကတော့ဒီအထင်းကိုလုံနေပြီဆိုတော့သဘောထားတွေပေးတာတွေ့ရပါတယ်ဒါပေမဲ့ဘလို့အထင်းကိုမျိုးဖြစ်တဲ့လည်းဆိုတာလည်းဟိုမေးစရာရှိနေပါတယ်ဆိုတော့လွတ်တော်မှာဆွေးနွေးတော့ကတော့ဒီဆက်သွယ်ရေးဝန်ကြီးကလူလူကိုပညာပေးဖို့ဆိုတဲ့အချက်ကိုထည့်ပြောသွားပါတယ်ဒီ Facebook လို့လူမှုကွန်ရက်တွေမှာဆောင်းရှမ်းရှမ်းတွေကိုကျေကျေပြန့်ပြန့်ပညာပေးဖို့အစိုးရနဲ့ဒီ NGO တွေလူမှုအထောက်အကူပြုအဖွဲ့တွေကဝိုင်းဝန်းကူညီဆောင်ရွက်ကြဖို့ဆိုတာလည်းပါပါတယ်ဆိုတော့ဒီနေရာမှာဒီအထက်ကူမျိုးတွေလုပ်မယ်ဆိုရင်တော့မှဘလို့ပုံစံမျိုးတွေဖြစ်တင်တယ်လဲကိုမြင့်ကျော်သဘောထားဆွေးနွေးပါဦးခင်ဗျာ
အင်းကျွန်တော်ညီမတော့ဟိုဆက်သွယ်ဝင်ကြီးဟောနာဘုဆောင်ဆက်သွယ်ဝင်ကြီးပေါ့ဆက်သွယ်ဝင်ကြီးပြောတဲ့ဟာမှာဟုတ်လားပညာပေးဖို့ဆိုရဲအဲ့ဒါမျိုးကိုကျွန်တော်တို့ကသဘောတူတယ်အဲ့ဒါမျိုးလည်းလုပ်တင်တယ်လို့အစိုးရမှသူ့မှာအနာဟိုအဖွဲ့အစည်းတွေရှိတယ်သူ့မှာဟိုဘတ်ဂျက်လည်းရှိတယ်ဆိုတော့အဲ့ဒါမျိုးကိုကျွန်တော်တို့ကအားပေးပါတယ် ဒါပေမဲ့ဟိုလွတ်တော်ရဲ့အဆိုကတော့ထိန်းချောင်းမှုဆိုတဲ့ဟာနဲ့တော့နည်းနည်းတော့တိတ်ပြီးတော့စီလော်လားမစီလော်လားတော့မသိပါဘူးနိဆိုတော့ပညာပေးမှုလို့နေတာတော့အမှန်ပဲဟို6,000-6,000ဟိုလူမှုကွန်ရက်မီဒီယာကိုတုံးတဲ့ခါမှာဘယ်လိုဟာမျိုးတွေကိုတော့ဆောင်ဘယ်လိုဟာမျိုးတွေရှောင်မှာဆိုတဲ့ဟာမျိုးကိုပညာပေးတင်တာလည်းအမှန်ပဲအဲ့ဒါကတကယ်တမ်းကျတော့ပညာရေးစနစ်တို့ဟုတ်လားဟိုအဲ့ဒီဟာဒီမှာလဲအဲ့လိုမျိုးကိုထည့်သွင်းတင်တယ်လို့ထင်တယ်အလေတန်းတို့စသဖြင့်ထည့်တန်းတို့မှာဒီအဲ့လိုမျိုးပညာပေးတဲ့အစီအစဉ်မျိုးတွေရှိလာတဲ့အခါမှာလူမှုကွန်ရက်ပေါ်ကဟိုစိုးစိုးပြောသလိုဟုတ်လားရာဇဝမှုပိုင်းဆိုင်ရာပဲဖြစ်စေလူမျိုးရေးဘာသာရေးအမုန်းတရားအဲ့လိုမျိုးတွေရှောင်ကွင်းပြီးတော့ချွတ်ရည်ဘာမှတော်ပြီးတော့ဟို like လည်းမလုပ်ဘူး share လည်းမလုပ်ဘူးဆိုရင်အဲ့ဒီဟာတွေကသူတို့မထီရောက်တော့တဲ့သဘောမျိုးတွေဖြစ်လာမှာပါဒါပေမဲ့အခုကအဲ့လိုမဟုတ်တော့လူတွေရဲ့ဟိုလူမှုကွန်ရက်ဟို social media ဆိုင်ရာမှာဟလာအခြေခံတည်တည်တိုက်တိုက်တာတွေတိတ်ပြီးတော့မသိကြတော့အဲ့ဓာတွေကိုဟုတ်လားမဟုတ်လားမသိပြန် share ကြဟိုဒရင်မားတွေလည်း share ကြအဲ့ဒီကနေပြဿနာတွေကပိုကြီးလာတဲ့သဘောမျိုးရှိပါတယ်ဒါကြောင့်အစိုးရကတော့ဟိုချုပ်ပြီးပြောမယ်ဆိုရင်တော့ထင်းကြောင်းတော့ရေးယူတာသူထက်ဆိုင်အစိုးရကပညာပေးရဟာကိုပိုလုတ်တင်တယ်လို့ကျွန်တော်တော့အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကိုသက်ဆူဝင်းရဲ့သဘောထားကိုလည်းသိချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီမှာအထင်းကုတ်တွေလိုတယ်လို့တော့ပြောနေကြတာမှန်တယ်ဒါပေမဲ့အထင်းကုတ်ကဘလို့အထင်းကုတ်မျိုးတွေဖြစ်တင်တယ်လဲ
မှန်ပါတယ် Facebook ကလိုပါတယ်ဒါပေမဲ့ခုနကကွန်ပျူတာပြောလို့လိုပါကျွန်တော်ကခုနကဒီဖုန်းမပြောင်းရခင်တော့ပြောခဲ့တယ်လို့ပါပဲဒီကျွန်တော်တို့ရေဒီအစိုးရကထင်းကုတ်တဲ့သူတို့များချထားတဲ့ကောင်မျိုးမဟုတ်ပဲနဲ့ဒီတုံးတဲ့သူတွေကိုယ်တိုင်ရဲ့အသိစိတ်ချက်ရှိရှိနဲ့ကိုယ့်ဟာကိုထင်းချောင်းပြီးတော့သွားတယ်ဆိုပုံစံမျိုးရုပ်ဖို့လိုအပ်လိမ့်မယ်။ Internet ဆိုတာကျွန်တော်တို့ဒီကောင်းတာဆိုတော့အကုန်လုံးရနိုင်တဲ့တကယ်ဘုဒ္ဓတာရှင်လေးကိုယူပါ။အဲဒီမှာပူချိုက်တဲ့ဟာကိုပဲကျွန်တော်တို့ဒီရှာဖွေပြီးတော့ကျွန်တော်တို့ဒီဟိုကုတ်ရက်အတုံးတဲ့မဆောင်ကိုရှာဖွေယူရမှာပါ။အဲတော့အဲ့တော့မှပြန်ပြီးတော့အစိုးရကလည်းမေတ္တာမလို့နဲ့ဒါမလို့နဲ့ဆိုတာမျိုးလိုက်ကြနေလို့ရှိရင်တော့ကျွန်တော်တို့အတွက်ကတကယ်တမ်းဒီလွတ်လပ်ခွင့်ပေါ်တော့ဒီတရင်ချက်လက်လွတ်လပ်စွာရောက်ပြန်ဝင်ဆိုတာကျွန်တော်တို့ကဒီမိကုထောမှန်လို့ရှိပါလိမ့်မယ်ဒီမှာကျွန်တော်တစ်ချက်ထောက်ပြချင်တာကကျွန်တော်တို့ဒီ2000-2006လောက်ကျွန်တော်တို့ internet တွေဖတ်သုံးလာခဲ့တဲ့အချိန်ကနေထပြီးတော့အခုအချိန်အထိဒီမြန်မာအစိုးရကဒီအစိုးရဆက်ဆက်ပေါ့နော်ဒီအစိုးရ30ရှိနေပြီပေါ့အစိုးရ30လုံးကဘာဟိုပြီးခဲ့တဲ့အစိုးရရဲ့ဆက်ဆက်ကတော့ဒီ PPC တို့ VOE တို့ PPP တို့ဒီ website တွေအကုန်လုံးဘန်ထားတယ်အဲ့လိုပဲ Gmail တို့ကလည်းဘန်ထားတယ်ဒါပေမဲ့သူဘာတွေဖွင့်ထားပြီးလဲဆိုတော့ပုံလုံးလောက်လောက်တဲ့ website တော့ပြီးခဲ့ခါကျတော့ဒီဟိုပါဗလေအပြကားကြီးကြတဲ့ website တို့ပုံ website တွေဒါကြိုဖွင့်ထားခဲ့ပြီးရဒါကြိုဒီ internet ဆိုင်ရာကလေးကဒီလိုအစိုးရရဲ့ထိကျောက်လာနေတဲ့ပုံစံအဲ့လိုပုံစံလူတွေအတွက်ကိုကျွန်တော်တို့အတွက်အကျိုးရှိနိုင်မဲ့အဆက်လက်ရှာဖွေလို့ရနိုင်မဲ့ဟာအကုန်လုံးပိတ်ထားပြီးတော့သူတို့ဖွင့်ထားပြီးရတဲ့ထိကျောက်ကြီးတဲ့ပုံစံလူတွေကိုပြမဲ့ဘက်ကိုတိုးထိုးလေးရတာမျိုးဒီဆက်ဆိုးချက်ထက်မှာတော့ဆိုလို့ရတယ်။ထင်တယ်ရရှိခဲ့တယ်။အဲ့တော့ကျွန်တော်တို့ဒီ trade website ကြီးတစ်ခုမှကြည့်လို့မရအောင်ဒါပေမဲ့အဲ့လိုမျိုးဟိုအပြာကော website ကြီးဆိုရင်အကုန်ကြီးလို့ရခဲ့ဆိုတာမျိုးလူတိုင်းသိတယ်။ဟုတ်ကဲ
့
ဒီလိုထိကျောက်တဲ့ပုံစံမျိုးကြီးဖြစ်လာမှာမျိုးကိုကျွန်တော်မလို့တော့ထပ်ပြီးတော့အဲ့တော့ဟိုအုပ်ချုပ်ခဲ့တဲ့လူတစ်စုံတော့တစ်ခုတစ်ခုရနေပြီးတော့ငါတို့ပြီးချိန်တဲ့အချက်လက်တွေမျိုးယူလို့ရမယ်မျိုးတွေသာပဲကြီးတဲ့နေဆိုတာမျိုးထိကျောက်နေဆိုတာမျိုးကျွန်တော်လက်မခံနိုင်ဘူး။အဲ့တော့ internet ဆိုတာမျိုးကကျွန်တော်လိုလည်းရှိရမယ်လိုလည်းခွင့်ရှိရရှိရမယ်။အဲ့တော့တုံးဆွဲတဲ့လူဒီကူပိုင်းမှာကိုကအသိစိတ်တဲ့ရှိရှိနဲ့ဘယ်ဟာလို့ငါယူမယ်ဘယ်ဟာလို့မယူဆိုပြီးတော့ဟိုကတုံးဆွဲသွားရဆိုလို့ရှိရင်ကျွန်တော်မှဒီတက္ကသိုလ်မဖြစ်ဘူး။အဲ့ဒါနဲ့ကျွန်တော်မှတော့ဒီလူတွေကိုဒီထိကျောက်ပေးရမယ်ထိကျောက်ပေးရမယ်ဒီအသိပညာပေးရမယ်ဟာမျိုးတွေအများကြီးလိုတယ်။ဥပမာဒီတရင်မားရီဟာဒီ Facebook မှာဒီနေ့ fake account တွေနေပြီးတော့သတင်းချက်လက်မားရီတင်နေအမုန်းစုထားတွေဖြန့်နေဒါတွေကိုကျွန်တော်မယုံအယုံမလွယ်ဘူးတို့ကဒီအရေးမဖွင့်ဘူးရလို့ညာမျိုးရှိတယ်ဒါပေမဲ့ဆိုးရဲဒီပါဝင်ပတ်သက်မှုတွေအရေးမဖွင့်ဘူးနေပူပေါင်းပြီးလုပ်လိုက်လို့ရှိရင်တော့အများကြီးထိရောက်မှာရှိတယ်ဆိုတော့အရေးမဖွင့်ဘူးရအများကြီးပါဒါဆောင်မှာကျွန်တော်ပြောလို့ရှိရင်ဟိုဒါအောင်ဆက်ဆောင်ရပါလို့ပဲကျွန်တော်တိုက်တွန်းနေတယ်အဲ့တော့ထင်ကြောက်လာတဲ့ဆရာလို့ရှိရင်သူတို့သိပြီးသားပြီးတာမျိုးလို့ဖုန်းတော့တိုက်တွန်းပါတယ်
โอเคကျေးဇူးပါကျွန်တော်နောက်ထပ်ဒီအစီအစဉ်ဆုံးမသက်ခင်မှာဒီ Facebook မှာပေါ်ပြထားတဲ့စာတချို့ကိုလည်းထပ်ပြီးတော့ပေါ်ပြခြင်းပါတယ်ရှားပေါင်ဖတ်ပေးပါဦးခင်ဗ
ျဟုတ်ကဲ့ပါ M Tiger ဆိုသူရေးထားတာကတော့အမုန်းစကားတွေကိုထိန်းချုပ်တင့်တယ်လဲအစိုးရပေါ်ဝေဖန်ထောက်ပြမှုတွေကိုတော့မပိတ်တင်ပါဘူးဆိုပြီးရေးပါတယ်ခင်မောင်ဦးဆိုသူကတော့မထိန်းချုပ်တင့်ပါဘူးကောင်းတာဆောင်မကောင်းတာရှောင်ပေါ့ဗျာတဲ့နောက်ထပ်သောရရှင်အောင်မြင့်ဆိုသူကတော့သတင်းပေါင်းစုံကိုအချိန်နဲ့တပြေးညီသိဖို့လိုပါတယ်မမမန်စစ်တပ်ဘုတ်ကမိမိတာဝန်အရေးအချင်းပါပဲဆိုပြီးရေးပါတယ်သောရရှင်ဘူနိုင်ဘူနိုင်ဆိုသူကတော့လွတ်လပ်စွာထုတ်ဖော်နိုင်ခွင့်ရှိရမယ်လေသွေးထိုးတိုင်းပြဿနာတက်နေတာမှမဟုတ်တာအမှန်တရားကိုလက်မခံနိုင်တော့သွေးခွဲတယ်ရန်တိုက်တယ်ဆွဆွဲကြတာတော့မကောင်းပါဘူးစင်ကျင်တက်ရင်အမှားအမှန်သိမှာပါဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ဒီ online သုံးစွဲမှုတွေနဲ့ပတ်သက်လို့ထိန်းချုပ်ဖို့ဒီဥပဒေတရတောင်းထုတ်ဖို့ထိတော့လုပ်နေရဆိုတော့ဒီဥပဒေရေးဆွဲတဲ့နေရာမှာရောဒီ internet လွတ်လပ်ခွင့်တွေမထိခိုက်အောင်မဖြစ်ဖြစ်ဒီသူတို့မူလရည်ရွယ်ထားသလိုလွှဲမှားတဲ့ဒ ီ online ဟိုဒီလွှဲမတဲ့နေရာမှာသုံးဆွဲတာတွေထိမ့်ချုပ်နိုင်အောင်မဖြစ်ဖြစ်ပေါ့လေဥပဒေပြုတဲ့သူတွေနဲ့အဓိကဘလို့အချက်တွေကိုထက်သွင်းစဉ်းစားဖို့လိုမလဲကိုမြင့်ကျော်ရေ
ကျွန်တော်မြင်မှာတော့ဟိုငကူရဲကဟိုရှိတဲ့နေဟာပေါ့နော်ဟိုဆိုင်ဘာလောဆိုတဲ့ဟာလည်းအခုချိန်ထိတော့မရှိသေးဘူးအဲ့လိုဆိုင်ဘာလောလို့ဟာမျိုးမှလည်းတကယ်အကျန်းသက်ဖို့ဟုတ်ဟုတ်လားလူမျိုးရေးပါပါရေးဟိုခွဲခြားတဲ့ဟာမျိုးတွေမုံပြီးအောင်ထုတ်ဆော်တဲ့ဟာမျိုးတွေအဲ့ဒါမျိုးတွေကိုတော့တကယ်ဟိုရှာဖွေဖို့ထုတ်ပြီးရေးယူတဲ့ဟာမျိုးတော့ဟိုအမြန်ဆုံးလုတ်တင်တယ်လို့ထင်တယ်ဒီဟာမျိုးကကျွန်တော်တို့ဟိုနိုင်ငံကြီးရွယ်ချက်လည်းပါတယ်ဟိုနိုင်ငံကြီးနဲ့အဲ့လိုမျိုးလူမျိုးရေးပါပါရေးနဲ့ရောမှုပြီးတော့ဟိုရည်ရွယ်ပြီးတော့လှုပ်ဆောင်တဲ့ဟာမျိုးလို့ဆိုတော့အဲ့ဒါမျိုးတွေကိုတော့ဟိုရေးယူတဲ့ cyber law လို့ဟာမျိုးကိုရှိတဲ့လို့ထင်တယ်ဒါပေမဲ့အခုရှိတဲ့ချက်ချောက်ခကြီးကအရင်ကရေးပြီးရဆန်ပြီးတော့အပြေပြက်မှုဆိုတဲ့ဟာကြီးကလည်းဟိုချင်းချင်းလေးလေးတိတ်ပဲမဖွင့်ဆိုတာတော့အဲ့ဒါတွေကဟိုတရေကွင်းဥပဒေလိုဖြစ်ပြီးတော့ရေးယူခြင်းတဲ့ခါမှာလွယ်လွယ်ကူရေးယူလို့ရတယ်ရေးမြူခြင်းတဲ့ခါမှာတော့ဟိုရေးမြူဆိုတဲ့သဘောမျိုးတွေဖြစ်နေတော့စစောကဟို cyber law လို့မျိုးကိုဟောလာရာဇဝမှုကျူးလွန်မှုအဲ့ဒီဟို internet ပေါ်ကနေတဆင့်လုတ်တဲ့ဟာမျိုးကိုတကယ်တိရောက်ရေးယူနိုင်တဲ့ဥပဒေမျိုးပေါ်ထုတ်နိုင်တဲ့နည်းပညာမျိုးအဲ့ဒီလိုဖွဲ့စည်းမျိုးကိုလည်းဟိုအစိုးရဟိုအမြန်ဆုံးလုပ်ဖို့လိုတယ်လို့ထင်တယ်။ဒါပေမဲ့အမြင်နေ
အရင်းအားတွေကျွန်တော်တို့အချိန်တလောက်ပဲရတဲ့အတွက်ဆွေးနွေးပွဲဒီနေရာမှာပဲဆုံးသတ်ပြစေ။ပါဝင်ဆွေးနွေးပေးခဲ့တဲ့ဦးမြင့်ကျော်လူငယ်နဲ့လူမှုသားစတာဖော်ဆောင်ရေးစင်တာကိုတက်ဆွေဝင်ဦးစိုးမိုးမြင့်နဲ့စာရေးအီးမေးလ်တွေပို့ပို့တဲ့သူတွေကလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
စနေနေ့ညတရားလည်လိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်အေးသန္တာကျော်ပြောပြပေးပါမယ်ရှင်
။ဇင်ဘာဝေနိုင်ငံဟာရီမြို့ရနယ်နိုင်ငံတော်တခြားမြို့အသီးသီးမှာဒီကနေ့စနေနေ့ကဆန္ဒပြသူတွေစုဝေးပြီးတော့သမ္မတရောဘတ်မူဂါဘီရာထူးကနေနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။မစ္စမူဂါဘီနိုင်ငံကို38နှစ်အုပ်ချုပ်လာတဲ့သမ္မတရာထူးကဆင်ပေဖို့စစ်တပ်ရောသူ့ရဲ့ဇာနု PF ပါတီဝင်တွေကရောနိုင်ငံရေးတကြွလှုပ်ရှားသူတွေကပါတောင်းဆိုနေတာကိုသူကငြင်းဆိုနေတာဖြစ်ပါတယ်။သမ္မတမူဂါဘီက1980မှာဇင်ဘာဝေနိုင်ငံမှာဗြိတိသျှလက်အောက်ကလွတ်မြောက်ပြီးတော့နိုင်ငံလွတ်လပ်ရေးစရခဲ့တဲ့ကနိုင်ငံကိုအုပ်ချုပ်လာတဲ့သမ္မတဖြစ်ပါတယ်။လေဗနွန်ဝင်ကြီးချုပ်စာရီဟာရီယာကပြင်သစ်သမ္မတအမန်နျောမက်ခရွန်နဲ့အလီစေးသမ္မတနန်းတော်မှာစနေနေ့ကတွေ့ဆုံပြီးတော့ဆွေးနွေးခဲ့ပါတယ်။လေဗနွန်နိုင်ငံရေးမှာမစ္စတာဟာရီရီရဲ့အခမ်းအနားကဏ္ဍကိုကူညီဖြည့်ရှင်ပေးဖို့အတွက်ပြင်သစ်သမ္မတကကမ်းလှမ်းခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝေါင်းယီဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေပြီးတော့ဒီကနေ့စနေနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ်။မစ္စတာဝေါင်းဟာဒီစနေတနင်္ဂနွေမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကိုတွားရောက်ပြီးတော့တရုတ်နဲ့ဒီနိုင်ငံတွေနှစ်နိုင်ငံကုန်သွယ်ရေးအပြင်ဒေသရင်းစိုးရင်စရာအနေအထားတွေနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွေးနွေးသွားမှာဖြစ်တယ်လို့ပြောကြားသွားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအစိုးရကအတိုက်ခံတွေကိုနှိမ်နင်းနေတဲ့ချိန်မှာပဲဝါရှင်တန်အခြေစိုက် Radio Free Asia RFA ကိုသတင်းတွေပေးပို့တယ်ဆိုပြီးတော့ကမ္ဘောဒီးယားသတင်းထောက်နှစ်ယောက်ကိုတရှိုလုံးမှုနဲ့တရားစွဲလိုက်ပါတယ်။အမေရိကန်နဲ့ပေါင်းပြီးတော့နိုင်ငံတော်တစ္ဆာပေါက်ဖို့ကြံစီရဲဆိုတဲ့စွဲချက်နဲ့ကမ္ဘောဒီးယားနိုင်ငံရဲ့အဓိကအတိုက်ခံနိုင်ငံရေးပါတီကိုမဖျက်သိမ်းခင်တည်းရဲ့အင်္ဂါနေ့ညကအဲ့ဒီသတင်းထောက်နှစ်ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပါရဲ့ရှင်။
တဲ့ရင်ချင်းချုပ်ကိုမအီတနာကျော်ကြီးညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လို့ရေမူကမဆွမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြင်ကြပါစေ VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.